Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါဒီကနေ့မြန်မာတမိုင်းဝင်ရွေးကောက်ပွဲနေမှာတော့ပုံမှန်ထုတ်လွှင့်နေကြ VOE မြန်မာပိုင်းအစီအစဉ်နဲ့အစား VOE မြန်မာပိုင်းရဲ့သတင်းထောက်တွေစူးစီးတင်ပြကြတဲ့ရွေးကောက်ပွဲဆိုင်ရာထိတ်တန့်သတင်းတွေကိုဦးစားပေးတင်ဆက်သွားမယ်အထက်အရင်ဆုံးနားဆင်ကြရမှာကတော့
မကျေနပ်မှုတွေရှိတယ်လွှဲကြောက်မှုတွေတိတ်များတယ်ဘာလို့ပြောရအောင်တော့ဗျာမဲမပေးလိုက်ရလို့ဝမ်းပါနေနေဒီတိုင်ကြားတာတွေကိုကျွန်တော်တော်တော်နားထောင်ခဲ့ရတယ်
88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်အခုရွေးကောက်ပွဲတရားမျှတမှုကိုဘလို့သုံးသပ်ပြောဆိုလိုက်တယ်လဲဆိုတာကိုအရင်ဆုံးခြားကြရမှာပါဒီနောက်မှာတော့နိုင်ငံတကာနဲ့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့သုံးသပ်ချက်တွေကိုတင်ပြပေးဖို့ရှိသလိုနိုင်ငံတော်ပြည်သူတွေမဲပေးခဲ့မှုအဆင်ပြေချုံးမွေခဲ့ရလားဆိုတာနဲ့မဲဆန္ဒရှင်တို့ရဲ့အသံတွေကိုလည်းနှားဆင်ကြရပါမယ်ရှင်နောက်ပိုင်းမှာတော့မြမအရေးကျွမ်းကျင်သူတွေပြည်တွင်းကရွေးကောက်ပွဲကိုကိုယ်တိုင်စောင့်ကြည့်ခဲ့သူတွေနဲ့ထိုက်ရိုက်မေးမြန်းခန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ရွေးကောက်ပွဲဘလောက်လွတ်လပ်တရားမျှတမှုရှိနေပါသလဲဆိုတာတွေကိုကြည့်ကြရအောင်ပါ။ဒီကနေ့မဲပေးခဲ့တဲ့အခြေအနေတရားလုံးအပေါ်88မျိုးဆက်ငင်းချမ်းရေးနဲ့လူအဖွဲ့အစည်းခေါင်းဆောင်ကိုမင်းကိုနိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ကိုမင်းကိုနိုင်ကအခုရွေးကောက်ပွဲအပေါ်သူ့ရဲ့သုံးသပ်ချက်ကိုအခုလိုစပြီးပြောပါဗျာ။ဒီ
ကတော်တော်များများကမေးကြတာပဲ။ကျွန်တော်တို့ရုံးမှထိုင်ပြီးတော့အဲဒီတပြည်လုံးမှာရှိတဲ့မဲဆန္ဒရှင်တွေရဲ့တန်ကြားချက်တွေကိုလက်ခံပြီးတော့နားထောင်ပြီးတော့စရင်ပြုနေရတာဆိုတော့ကြာအများစုကမေးကြတယ်ကြာအေးအေးချမ်းချမ်းနဲ့ဖြစ်နေလားပေါ့အမှန်တကယ်တော့ရင်ထဲမှာပေါကရင်အမှန်တော်တော်ဟိုမကျေနပ်မှုတွေရှိတယ်လွှဲချော်မှုတွေတိတ်များတယ်ဘာလို့ပြောရအောင်တော့ဗျာမဲမပေးလိုက်ရလို့ဝမ်းပါနေနေဒီတန်ကြားတာတွေကိုကျွန်တော်တော်တော်နားထောင်ခဲ့ရတယ်အဲပြီးတော့ဟိုမလို့အပ်ပဲနဲ့မဲစိမ့်နဲ့မှားနေတဲ့အပေါ်မှာကျွန်တော်တို့ရအများကြီးရောက်လာတဲ့တိုင်ကြားချက်တွေလည်းကျွန်တော်တို့ရတယ်ပေါ့အဲချုပ်ပြောလိုက်ရင်တော့ဟိုတော်တော်များများအာမတော်တဆဖြစ်တဲ့အလွဲလေလို့ကျွန်တော်ကတော့မထင်ဘူးအဲရေရေရှိရှိအပါဝင်နေတဲ့မတမာမှုစံတဲ့ဖြစ်ရတယ်ကိုကျွန်တော်တွေ့ရတယ်ပေါ့
ဟုတ်ကဲ့ခင်ဗျာကိုမင်းကိုနိုင်မကြသေးခင်ရပဲဒီရန်ကုန်ဟိုရန်ကုန်တဲ့ NLD ရုံချုပ်ရှိကိုလည်းတွားခဲ့တယ်ဆိုအဲ့ဒီမှာရှိနေတဲ့လူထုရဲ့အသွင်ပြင်အနေအထားခန်းစားချက်တွေကိုရောဘယ်လိုလေ့လာခဲ့မိပါလဲခင်ဗျာ
လူတွေကတော့ဗျာဒီတက်မှာတစ်ခါတော့တော့ခေါင်းမောင်းကြင်ကြတာပေါ့ကျွန်တော်တို့ပြည်သူတွေကအမြဲတမ်းအနေခံဘဝနဲ့ဟိုအဖိနေခံဘဝနဲ့နေလာတော့လေအဲ့တော့သူတို့တကယ်လည်းအစိုးရဘက်အနည်းဆုံးတော့အပြောင်းလဲဖြစ်ချင်တယ်တန်နိုင်စနစ်ကြီးပါကြောင်းပလတ်ချင်တယ်အဲ့ဒီတော့တိတ်ပြီးတော့အင်အားတွေနဲ့တော့လာနေကြတာပေါ့ဒါပေမဲ့ဒီချိန်ထိကတော့အကုန်လုံးကတစိုးတစားပဲကြားနေရတဲ့အတွက်ကြောင့်တော်တော်လေးကိုလူတွေကမှဆွတ်တောင်းနေကြတာနဲ့အချင်းချင်းပေါ့လေပူပါမှုတွေနဲ့တော့တတိနေနားဆွေးနေကြတာပေါ့ဗျာ
ဟုတ်ကဲ့ကိုမင်းကိုနိုင်ကိုတိုင်ရဲ့ခန်းစားချက်မျှော်လင့်ချက်ကရောဘယ်လိုများရှိထားပါလဲ
ကျွန်တော်ကတော့ဟိုဒီပွဲတစ်ခုဟာဘလောက်စံရှင်းတယ်လဲတရားမျှတတယ်လဲဆိုတာကိုကျွန်တော်ကြည့်တယ်အဲပြောချင်တာကတော့အစကတည်းကဗျာဟိုကြည့်ပါဒီနေ့ဆိုရင်ပြည်သူတွေများစွာဟာမဲမပေးလိုက်ရလို့တော်တော်ကြီးကြီးကွက်ကွက်ခံစားတယောက်သာမဲပေးဖို့အတွက်မရေမရာရှိနေတဲ့အချိန်မှာဟောခင်ဗျာစစ်ဖို့ဖြစ်တဲ့လူတွေကြတော့မဲပေးဖို့တော့မပြောနဲ့မကဘူးအမတ်ကိုဒါဖြစ်နိုင်တဲ့အခွင့်အရေးမျိုးကိုအခြေခံဥပဒေမှာပေးထားတယ်ဗျာအဲ့ဒါအဲ့ဒီတည်းကအစအညီအဲ့ဒီတည်းကမှထပ်ပြီးတော့ဆန်းရှင်းလားမရှင်းလားဆိုတော့ခင်ဗျာဒီပြည်လုံးမှာကြားသိရမှာပါအဲ့ဒါတော့ကျွန်တော်အထူးထိပ်မပြောလို့တော့ဘူးဒါပေမဲ့ဒီကြားထဲကပဲကျွန်တော်တို့ပြည်သူတွေမဲဆန္ဒရှင်တွေဟာအပင်ပန်းခံပြီးတော့မျောလင့်နေကြီးနဲ့ဒုံကြီးစွာနဲ့မဲယုံတွေကိုရောက်လာကြတယ်တချို့နေရာတွေဆိုတိတ်ပြီးတော့နေပူတယ်ဗျာပင်ပန်းနေဗျာဒါပေမဲ့သူတို့ရအောင်တာဝန်ကြီးအောင်ကြိုးစားခဲ့ကြတယ်တာဝန်လည်းကြီးခဲ့ကြပါတယ်
88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကို VOA ဝိုင်းတော်သားကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။တယ်လီဖုန်းလိုင်းအနည်းငယ်မကြည့်မလင်ဖြစ်ခဲ့တဲ့အပေါ်မှာလည်းကျမကပဲသောရရှင်တို့ကိုတောင်းပန်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်ခဲ့ကြသူတွေရဲ့သုံးသပ်ချက်တွေကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်ရှင်။နိုဝင်ဘာလ10ရက်နေ့ဒီကနေ့ရွေးကောက်ပွဲနောက်ဆုံးရအခြေအနေတွေနဲ့ပတ်သက်လို့ပြည်ရင်းကရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသူတွေဖြစ်ကြတဲ့ဒါနရှေ့ဆောင်မြန်မာကဦးမြတ်မင်းဦးနဲ့ပေါင်းကူအဖွဲ့ကဒေါက်တာကျော်သူတို့ကို VOA မြန်မာပိုင်းကမဆုမွန်ကဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ကြရအောင်ပါရှင်။
ွေကောက်ပွဲကဒီကနေ့လည်းကျင်းပပြီးသွားပြီ။နောက်မဲယုံတွေလည်းတော်တော်များများပိတ်သွားပြီပေါ့နော်။တချို့နေရာတွေလည်းမဲရလက်တွေကစပြီးတော့ပြောနေပြီဆိုတော့ဦးမြတ်မင်းဦးတို့အနေနဲ့ပေါ့နော်။အခုဒီကနေ့ဒီရွေးကောက်ပွဲနေ့မှာဒီဖြစ်ပျက်ခဲ့တဲ့ဥစ္စာတွေကိုဒီစောင့်ကြည့်လေ့လာခြင်းအဖြစ်ပေါ့နော်။ရွေးကောက်ပွဲရဲ့ရလက်အဖြစ်ဟာတကယ်ပဲတရားမျှတမှုရှိတဲ့ရွေးကောက်ပွဲရလက်အဖြစ်ရလာလိုက်မယ်လို့ထင်ပါလားရှင့
်။ကျွန်တော်ကတော့ဟိုလက်ရှိပေါ့နော်။ data ရတဲ့ပြီးကျွန်တော်မြင်ရကြားတဲ့ရဆိုရင်ကောဟုတ်ကျွန်တော်ဒီနေ့နေပြတဲ့ပြည်သူလူထုဆိုတော့ဒီကျွန်တော်2010နဲ့စာလို့ရှိရင်အများကြီးပေါ့နော်ပို့ပြီးတော့ဒါကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်တဲ့ပိုင်းအများကြီးမြင်ရပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ရှင်မီဒီယာတွေဘက်ကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတယ်ဆိုတော့လေလူတို့ကလည်းတကယ်ဥမစိတ်ဝင်စားကြည့်နေကြတယ်ဆိုတော့အဲ့ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုအနေထားရောဥမျက်မင်းဦးတို့ဘယ်လိုများမြင်မိပါလဲရှင်ဟုတ
်ဟုတ်ကဲ့ဘာပဲဖြစ်ဖြစ်ဒီဒီမိုကရေစီဖြစ်စဉ်မှာပြည်သူလူထုရဲ့ဒါ participation ကလည်းအရင်ကြီးကြည့်တယ်ဆိုတော့လေသူတို့ဒီလိုပါစိတ်ပါဝင်စားလဲပါဝင်လာဆိုတော့ဒါကျွန်တော်တို့နိုင်ငံအနာဂတ်အတွက်ဒါကျွန်တော်ကောင်းမွန်တဲ့အလားအလာလို့ထင်ပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့နောက်ဆုံးအနေထားရပါတော့နော်ဒီရွေးကောက်ပွဲထွက်လာမဲ့ရလက်တွေအပေါ်မှာဘယ်လိုများဒီရလက်ကောင်းရလက်တွေအစ်မနဲ့ရလက်တွေရလာနိုင်မယ်လို့မျှော်လင့်ပါလဲရှင်ဟုတ်
ဟုတ်ကဲ့ပါကျွန်တော်တို့ကဟိုလောလောဆယ်တော့ကျွန်တော်တို့ကတော့တိကျအဖြစ်ကိုပြောလို့လို့ကျွန်တော်တို့မရသေးဘူးเนาะ process ကျွန်တော်သွားနေရခါကြတော့ဒါပေမဲ့ကျွန်တော်တို့မျှော်လင့်တာကတော့ဒါကောင်းမွန်တဲ့ရလက်တွေထွက်လာမယ်ဆိုတော့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်เนาะဒါကတော့ရွေးကောက်ပွဲနောက်ဆုံးရအခြေအနေတွေနဲ့ပတ်သက်ပြီးရွေးကောက်ပွဲစောင့်ကြည့်နေတာသူဒါနရှိဆောင်မြန်မာကဦးမြတ်မင်းဦးကိုဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပေါင်ကူအဖွဲ့ကဒေါက်တာကျော်သူကိုရွေးကောက်ပွဲရဲ့နောက်ဆုံးရအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားပါတယ်။အခုရွေးကောက်ပွဲကလည်းဒီနှစ်ကျင်းပပြီးသွားပြီးတချို့မဲယုံတွေလည်းတော်တော်များများပိတ်သွားပြီးမဲရလက်တွေလည်းတော်တော်များများမှထုတ်ပြန်နေပြီပေါ့နော်။ UEC ကတော့တရားဝင်ထုတ်ပြန်ထားတာတော့မရှိသေးပါဘူး။အဲ့တော့ဒီကနေ့ဒီရွေးကောက်ပွဲနေ့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဒီလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်ခဲ့တယ်လို့ထင်ပါလားဆရာ။နောက်ပြီးတော့ရွေးကောက်ပွဲရလက်တွေကရောအမှန်တကယ်စစ်မှန်ပဲလို့ဆရာယုံကြည်ပါလားရှင်ဟုတ်
ကျော်နေမဆပေးတဲ့အချိန်မှာအတန်နေထွက်တယ်နော်အတန်နေထွက်တယ်ဒီနေ့မနေ့လည်းအစောစောပိုင်းကလေးကဟိုရဟိုမဲသေးခွင့်မရတာတွေအတန်နေထွက်တယ်ဒါပေမဲ့ဟိုပြည်သူတွေဟိုဘာပဲထိန်းထိန်းသိမ်းသိမ်းနဲ့လောက်ကြတာအခုဒီနေ့ညပိုင်းကတော့သူတို့ဟိုပျော်စရာကောင်းတယ်ပျော်စရာကောင်းတယ်ပြည်သူတွေလိုချင်တဲ့ဟိုရသလေးထွက်လာမယ်လို့မှန်းကြတယ်နော်အဲ့တော့ဟိုလွတ်လပ်ပြီးတရားမျှတသလားဆိုတော့တရားမမျှတပုံတွေတော့အများကြီးရှိတယ်ဒါပေမဲ့ကျစီအစီအစဉ်မရောက်ခဲ့တဲ့သဘောရှိ။
ဟုတ်ကဲ့ဆရာအနေနဲ့ရောဒီရွေးကောက်ပွဲအခုဒီ2015ရွေးကောက်ပွဲကလူတို့ကဒီထင်ထားတာထက်ကိုပိုပြီးတော့မှဒီကိုအသိစိတ်တတ်တဲ့ကိုမဲတပြားကိုတံမိုးထားပြီးလာပေးကြတဲ့ဟာတွေကိုတော်တော်လေးတွေ့ရတယ်ဆိုတော့လေပြည်သူတွေရဲ့ပူးပေါင်းပါဝင်မှုပေါ်မှာရောဆရာဘလို့မြင်ပါလဲရှင်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့
ကြမ်းမြင်တော့လေပြည်သူလှုပ်ရှားမှုအောင်မြင်တယ်ဒါပေမဲ့အခုရခိုင်နယ်ခုတည်းကျွန်တော်ပေါင်းဆက်နေတယ်ရခိုင်ဘက်မှာဆိုဒီမဲပေးတဲ့လူတအားနေတယ်နော်တချို့နေရာတွေ30ရခိုင်တို့တချို့နေရာတွေ50ရခိုင်တို့ပြည့်ပြည့်ပြီအဲ့လိုမျိုးဖြစ်တယ်လို့ကြားတယ်ကြောက်လို့လားဆိုမဟုတ်ဘူးမဲယုံနေစီစဉ်တဲ့ဟာရဲ့ဝေးလံတာရဲ့အဲ့ဒါဒီကြောက်ခက်တယ်လို့ပြောတယ်ကျွန်တော်ခုအဲ့ရှင်းလို့ပါလို့စက်သုံးမဲ့ဖုန်းနေမရသေးလို
့ဟုတ်ကဲ့ဆရာ
နေရာကျဲတဲ့နေရာလေနော
်ဟုတ်ကဲ့ပါဆရာ
ရှင်းကဟိုအချမ်းမြင့်အပြင်တော့ဟိုဟိုတဲ့တယ်ပြောရရင် NLD ပြန့်နှံ့တဲ့နေရာတွေဟိုမြေပြန့်ဒေသတွေမှာတော့ဟိုပြည်သူလှုပ်ရှားမှုအားကောင်းတယ်နော်ဟိုအားလုံးထိန်းထိန်းသိမ်းသိမ်းလုပ်ကြတယ်ဟိုအောင်မြင်တယ်လို့ပြောရမယ
်ဟုတ်ကဲ့ဆရာ
ဒေသတွေခုစုလုံးပြောမဲ့ဆိုတာအပေါင်းမရသေးတာ
ဟုတ်ကဲ့ဆရာဟုတ်
ရှင်ရှမ်းတို့ဘာလို့ကိုမျိုးကြီးကိုမပြောဘူးနော်မျိုးကြီးဆိုတာတောင်ကြီးကိုဘာလို့မပြောဘူးရှမ်းလားချိုးတို့ဟာပြောမပြောဘူးမော်မှာတချို့ဟာရတယ်အဲ့တော့တချို့ဟာအဲ့နည်းနည်းနည်းတယ်ပြောတယ်သေးတဲ့ပမာဏလေဒီဟိုဒီပမာပဲကျန်တော့အဲ့လိုခွဲပြောတော့လည်းမကောင်းဒါပေမဲ့အဲ့လိုဟာမျိုးရတယ်ဒီ NLD ကအားစုတွေအဲ့လိုမျိုးတော့ညားပုံညား
ဟုတ်ကဲ့ဒေါက်တာကျော်သူအဲ့တော့ဆရာအနေနဲ့အခုပြည်တော်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မဲရလက်တွေကြီးညာတဲ့ခါမှာပေါ့နော်ဆရာကြိုတင်ဆန္ဒမဲတွေအပါဒီခုရွေးကောက်ပွဲနေ့မှာကျင်းပတဲ့ဆန္ဒမဲတွေအပါမှာတကယ်ပဲရလက်ကောင်းတွေထွက်လာလိုက်မယ်ပေါ့နော်ပြည်သူဆန္ဒအမှန်ရလက်ကောင်းတွေထွက်လာလိုက်မယ်လို့ဆရာအနေနဲ့ယုံကြည်မျှော်လင့်ပါလားရှင
်ဘာကောင်းလဲစိတ်ရုပ်ပြက်စင်းပြက်လုံးလုံးမရတော့ဘူးဆင်းနေဟုတ်လားပြည်သူပါပုံတော်တော်လေးကောင်းတယ်ပြီးတော့အခွင့်အရေးရတယ်observer တို့ကတော့ပြီးလောက်ထားတဲ့ဟာဒီ2010မှာမရှိဘူးကိုလောက်ရတယ်2012ကိုလောက်ရတယ်2015မှာ observer ပါလိုက်တာတော်တော်လေးအားကောင်းတယ်တင်တယ် observer ဟောကနာလှုပ်ရှားမှုကိုအားကောင်းတဲ့အတွက်ကြောင့်သိပြီးတော့ဟိုရလက်ကြီးကြောင်းမြန်ဖြစ်လာအောင်လုပ်လို့မရဘူးလို့ထင်တယ
်ရွေးကောက်ပွဲဆောင်ချခဲ့တဲ့ပေါင်ကူအဖွဲ့ကဒေါက်တာကျော်သူကို VOA မြန်မာပိုင်းကမဆုမဆက်သွယ်မြေမြန်ခဲ့တာဖြစ်ပါတယ်ရှင်နိုင်ငံတကာရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေတန်တမန်တွေရဲ့ရွေးကောက်ပွဲပေါ်သုံးသပ်ပြောဆိုချက်တွေကိုလည်းတင်ပြပေးခြင်းပါတယ်ဆယ်စုနှစ်တည်းအတွက်အပွင့်လင်းဆုံးနဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲလို့သတ်မှတ်ရမယ်ဒီကနေ့ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့နိုင်ငံတကာတန်တမန်တွေရွေးကောက်ပွဲဆောင်ကြည့်ခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဒဲရက်မစ်ချဲဟာလည်းဒီကနေ့မှာ တောင်ကြီးနဲ့မန္တလေးမြို့တို့ကမဲယုံတွေကိုသွားရောက်လေ့လာခဲ့ပါတယ်။မန္တလေးမြို့ကိုအရောက်မှာတော့အမေရိကန်သံမတ်ကြီးဒရက်မစ်ချဲကသတင်းထောက်တွေကိုအခုရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ပြောဆိုသွားပါတယ်
။ As I say, it's a remarkable moment. This is not a moment really for politicians. Some people think that election days are about politicians. They're not. They're about the people.
ကိုချင်းကတော့တကယ်ကိုထူးခြားတဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီအခိုက်အတန့်ကနိုင်ငံရေးသမားတွေအတွက်မဟုတ်ပါဘူး။တချို့လူတွေကရွေးကောက်ပွဲနေ့ဆိုတာနိုင်ငံရေးသမားတွေအတွက်လို့ထင်ကြပါတယ်။အဲ့ဒါမဟုတ်ပါဘူး။ဒါကပြည်သူလူထုအတွက်ဖြစ်ပါတယ်။ပြည်သူတွေဟာငါ့ရဲ့ဆန္ဒကိုဖော်ထုတ်ခွင့်ရမယ်ဆိုတဲ့ခိုင်မာတဲ့တန်ဋိဌာန်နဲ့ထွက်လာကြတာပါ။နှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာမဲပေးခွင့်အတွက်ပြည်သူလူထုရုန်းကန်ကြိုးစားခဲ့ကြသလိုတချို့ဆိုရင်အသက်တောင်ဆုံးခဲ့ကြရပါတယ်။မဲပေးခွင့်အတွက်ဒီမိုကရေစီရေးအတွက်လူပေါင်းများစွာထွက်လာမဲပေးကြတာဟာဆိုရင်တကယ်ကိုထူးခြားလာပါတယ်လူတို့ရဲ့အတန်းမဲပေးပြီးနောက်ပိုင်းမဲတွေအားလုံးရေတွက်ပြီးနောက်မှာဘလို့ရလာမျိုးပဲထွက်ပေါ်လာပါစေလေးစားအတိမပြုကြမှာပါအ
မေရိကန်ပြည်ထောင်စုရဲ့မြန်မာရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအစီအစဉ်နဲ့မြန်မာနိုင်ငံတဲကပြည်နယ်နဲ့တိုင်းဒေသကြီးတွေတခုချင်းစီကိုအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့တွေဆေးလွှတ်ထားပါတယ်အမေရိကန်တရုတ်ကနိုဝင်ဘာလ10ရက်နေ့ဖြစ်စဉ်တွေကိုအနီးကပ်စောင့်ကြည့်လေ့လာနေမှာဖြစ်ပြီးလာမယ့်ဧပြီလမှာအစိုးရတရက်နေရာယူတဲ့အထိဖြစ်စဉ်တလျှောက်ဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းသံမတ်ကြီးကပြောဆိုသွားပါတယ
် We have the United States 23 teams around the country of two. We're in every state and every region of the country.
And အမေရိကန်ပြည်ထောင်စုကမယုံတွေကိုစောင့်ကြည့်တဲ့အဖွဲ့ပေါင်း23ဖွဲ့ပြည်နယ်တိုင်းဒေသတိုင်းမှာရှိပါတယ်ကျွန်တော်တို့ဒီကနေ့လေ့လာခဲ့တဲ့မဲယုံနယ်မှာလူဒန်းစားပေါင်းစုံဘာသာပေါင်းစုံလူမျိုးပေါင်းစုံပါဝင်တဲ့မတူကွဲပြားမှုကိုကိုစားပြုတဲ့အမျိုးသားအမျိုးသမီးတွေသူတို့ရဲ့ဆန္ဒကိုဖော်ထုတ်ခဲ့ကြတာတွေ့ရပါတယ်။ဒါကရွေးကောက်ပွဲနေ့အတွက်အသိကိုထူးခြားတဲ့အချက်ဖြစ်ပါတယ်။ဒါဟာရွေးကောက်ပွဲရဲ့ထူးခြားတဲ့ကောင်းမွန်တဲ့အချက်ဖြစ်ပါတယ်။လူတိုင်းဟာဒန်းနုအခွင့်အရေးရှိတဲ့အများပြည်သူအားလုံးရဲ့ဆန္ဒကိုဖော်ထုတ်ခွင့်ရကြပါတယ်။ဒီကနေ့မှာအကြောင်းမျိုးမျိုးကြောင့်မဲပေးခွင့်မရခဲ့သူတွေကိုယ့်ရဲ့ဆန္ဒတွေကိုမဖော်ထုတ်နိုင်ခဲ့ကြသူတွေလည်းအနာဂတ်မှာသူတို့ရဲ့ဆန္ဒကိုအများနည်းတူဖော်ထုတ်နိုင်ကြမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုရဲ့မြန်မာရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအစည်းအဝေးရဲ့တစိမ့်တစ်ပိုင်းဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံဒုတိယအကြီးအကဲဖြစ်သူခရစ်စတင်းဘောဝါဟာလည်းရန်ကုန်တိုင်းဒေသကြီးကမဲယုံတချို့ကိုတွားရောက်လေ့လာခဲ့တယ်လို့အမေရိကန်တန်ယုံကပြောဆိုထားပါတယ်။တစ်ထဲဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ရဲ့သုံးသက်ချက်ကိုလည်းတင်ပြပေးကြပါရစေ။ဒီကနေ့မဲပေးပွဲတွေဟာမျှတမှုရှိရလားလွတ်လပ်မှုရှိရလားလို့နိုင်ငံတကာကိုယ်စားလှယ်တွေလည်းမြန်မာနိုင်ငံအနွေအားအတော်များများကိုတွားရောက်လေ့လာနေကြပါတယ်။ EU ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေး EOM အဖွဲ့အကြီးအကဲ Alexander Graf Lambsdorff ကသူတို့အဖွဲ့အနေနဲ့ဘာတွေအဓိကထားလေ့လာနေသလဲဆိုတာကိုအခုလိုပြောဆိုခဲ့ပါတယ်။
Is it a genuine election? Can people actually choose between different candidates? Can they vote in secret? Is their vote free from intimidation or are there people campaigning still around the polling stations? These are the things
ဒီရွေးကောက်ပွဲဟာတကယ်စစ်မှန်သလားပြည်သူတွေကသူတို့ဆန္ဒအတိုင်းတကယ်ရွေးချယ်နိုင်ခွင့်ရကြသလားအနောက်ရှက်ခင်းခင်းနဲ့လွတ်လွတ်လပ်လပ်မဲပေးနိုင်ကြရလားဆိုတာကိုသူတို့အနေနဲ့စောင့်ကြည့်နေတာဖြစ်တယ်လို့ EU ရွေးကောက်ပွဲလေ့လာရေးအဖွဲ့အကြီးအကဲကပြောဆိုခဲ့တာဖြစ်ပါတယ်မဲပေးနိုင်မှုမဲလက်မှတ်တွေတစိမ့်တုံးတွေမဲဆန္ဒရှင်စီရင်စာရတွေနဲ့ပတ်သက်လို့လည်းလေ့လာသုံးသပ်ကြမှာဖြစ်ပါတယ်။ရန်ကုန်မြို့ကမဲယုံနေဖွင့်ချိန်မှာသူတွေ့ရမြင်ရတဲ့လောက်ကတော့စနစ်တကျရှိတယ်လို့လည်း EU လေ့လာရေးအကြီးအကဲကပြောဆိုခဲ့ပါတယ်ရှင်။အခုတခါတော့ပြည်ရင်းကလေ့လာစောင့်ကြည့်ရေးအဖွဲ့တချို့ရဲ့ပြောဆိုချက်တွေကိုလည်းတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကျင်းပနေတဲ့ရွေးကောက်ပွဲဟာအရင်ထင်ထားတာထက်တော့ပိုပြီးတော့လွတ်လပ်မှုရှိတယ်လို့ပြည်ရင်းကရွေးကောက်ပွဲလေ့လာစောင့်ကြည့်သူတချို့ကပြောပါတယ်။ဒါပေမဲ့ရွေးကောက်ပွဲအပြီးကာလမဲရီတွက်တာတွေနဲ့မဲရလတ်တွေကတော့စိုးရိမ်စရာအနှီးအထားတွေရှိလာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။အခြေအနေအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းအလိုမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်လိုက်တဲ့မဲစင်းတွေအထိမဲစင်းတွေအမားမားအယွင်းယွင်းဖြစ်နေတာအပါအဝင်အငင်းပွားစရာအခြေအနေတွေအတော်များများရှိနေတဲ့ကြားကပဲ2015ရွေးကောက်ပွဲမဲပေးတာတွေကတော့ပြီးသွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်း2015ရွေးကောက်ပွဲဟာငိုထင်ထားတာထက်တော့အများကြီးလွတ်လပ်မှုရှိတယ်လို့ပြည်တွင်းကရွေးကောက်ပွဲလေ့လာစောင့်ကြည့်နေသူတဦးဖြစ်တဲ့ဦးရွှေပါကသုံးသပ်ပါတယ်။
ကျွန်တော်တို့ထင်ထားတာတဲ့ပို့ပြီးတော့လည်းလွတ်လပ်မှုတော့တော်တော်တွေ့ရတယ်။နောက်ပြီးတော့သွားတော့လူဘိုးတွေဆိုတဲ့ကိစ္စကိုလည်းဟိုနှစ်မျိုးလည်းကလည်းချန်တဲ့နေရာမှာအဲဒီလူဘိုးတွေကိုအသုံးချတာတွေမတွေ့ရဘူး။ပုံမှန်တိုင်းပဲအဲ့ဒီလူဘိုးပုံနေတဲ့လူတွေဆိုတော့သူတို့ကကြပြားတွေမှာအဲ့ဒီသူတို့ရုံးမကူလာမထုတ်ခဲ့တဲ့ဒီတိုင်းပဲလက်ကျန်နေနေရှိနေတယ်။ဟို တကယ်အမှန်တရားရှိတဲ့လူကရေထုတ်ပြီးတော့တာပြတယ်ဘရောရေကလည်းလို့ဆိုတော့ပရောလစ်ဘရောဟောလွတ်လပ်ပြင်းမှုတော့ရှိတယ်လို့တော့ကျွန်တော်ဆုံးတာလက်ရှိနေသားမှာ
တခါမန်းလေးမျိုးကအခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီကရွေးကောက်ပွဲအခြေအနေတွေကိုလေးလာစောင့်ကြည့်နေတဲ့ဥက္ကမောင်ထုံးကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။သူကမဲယုံတွေပိတ်သွားပြီပေါ့နော်။မဲယုံတွေပိတ်သွားပြီဆိုတဲ့အခါကျတော့အဒီမန္တလေးဘက်ကအခြေအနေဘယ်လိုရှိလဲဘယ်လိုရှိလဲဆိုတော့ကဒီရွေးကောက်ပွဲကိုဥက္ကမောင်ထုံးတို့လည်းလေးလာစောင့်ကြည့်နေတာဆိုတော့ဒီရွေးကောက်ပွဲကဘလောက်အတိုင်းအတာထိလွတ်လပ်ပြီးတရားမျှတတယ်လို့ပြောလို့ရနိုင်မလဲ။ရေဘူးရအဖြစ်ပေါ့နော်။အစောပိုင်းတုန်းကတော့စိုးရိမ်မှုတွေတော်တော်များရှိခဲ့တော့ဒီဥစ္စာအခုလက်ရှိဟိုလှုပ်သွားတဲ့အနေအထားရဘလောက်ထိလွတ်လပ်ပြီးတော့တရားမျှတပြီလို့ပြောလို့ရနိုင်မလဲ
။အဲလောလောဆယ်အခုကျွန်တော်တို့ဒီဘလောက်ကတော့ဟိုမဲပေးခြင်းဆိုင်ရာအိဋ္ဌနဲ့ပတ်သက်ပြီးတော့ဟိုသိပြီးတော့ဟိုဟာပေါ့နော်။ဟိုအခက်ခဲမရှိဘူး။ဟိုအလွယ်ကူတယ်ပေါ့နော်ဟိုဖရီးရခဲဒီအရင်2010 2012ဒီတဲ့စာရင်ဒီ15မှာမဲပေးခြင်းဆိုင်ရာကတော့တော်တော်လေးတိုးတက်လာပါတယ်အဆင်ပြေပါတယ်သို့တော့အဲ့ဒီရေကောက်ပွဲပြီးနောက်ပိုင်းကိစ္စလေးတွေမှာတော့နည်းနည်းလေးဟိုဟာဖြစ်နေမယ်ထင်တယ်ဗျနော်ဟိုအငြင်းပွားမှုမှာတော့နည်းနည်းပြဿနာလေးတွေရှိနေမယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်ဟိုဒီတိုင်တာတော်တော်လေးတွေရှိရင်ရှိနေမယ်အဲ့လိုမျိုးကိစ္စမျိုးတွေပေါ့နော်မဲပြူလာတော့ပါတော့အဲ့လိုမျိုးဖြစ်ဖြစ်လေ
ဟုတ်ကဲ့မဲပေးခြင်းဆိုင်ရာတိုးတက်တယ်ဆိုပေမဲ့ဒါပေမဲ့ဒီမဲပေးဖို့အတွက်တော်တော်လေးအခက်အခဲတွေဖြစ်ခဲ့တယ်ဒီမဲစင်းမားတာအစပေါ့နော်တော်တော်လေးကိုအခက်အခဲတွေဖြစ်ခဲ့တယ်ဆိုတော့ဘယ်လိုကြောင့်တိုးတက်တယ်လို့ပြောလို့ရတာလဲ
အဒီဟိုတိုးတက်လို့ဆိုတော့ကျွန်တော်လေးလာစောင့်ကြည့်တဲ့အနေအားအရင်30တော့ကတော့ကျွန်တော်တို့ကတ်ကိုကတ်လို့မရတာဗျစနစ်မှနဲ့ပါပေါင်သားလေးကိုကြီးလို့ရတယ်အခုဒီဟိုဟာထဲမှာဒီ15မှာကျတော့ထဲထဲဝင်ဝင်ကျွန်တော်တို့လိုက်ပြီးတော့အကုန်လုံးလေးလာလို့ရတယ်ကြည့်လို့ရတယ်အဲ့ဒါမျိုးလေးပေါ့နောက်နောက်ပြီးကျတော့ဒီဟိုလွဲဟိုပေါ့လွဲကူမှုပေါ့လွဲကူမှုဆိုတာဒီစိမ်းချောင်းမှုလိုပါတော့ကျွန်တော်တို့ဖိတလောက်ရှိရတော့ဟိုဘယ်ပါတီကိုပြီးပါတော့ဘယ်ဟာမျိုးအဲ့ဒါမျိုးလေးတွေမရှိဘူးပြတော်တော်များများတွေ့တဲ့ဟာတော့နော်အခုလောလောဆယ်ကျွန်တော်တို့မြင်တဲ့ဟာ
ဆိုတော့ပြီးခဲ့တဲ့2010တို့2012တို့ထက်ဆိုင်တော့မဲပေးတဲ့အပိုင်းမှာတော့လွတ်လပ်ပြီးတရားမျှတတယ်လို့ပြောလို့ရမှာပေါ့အဲ့လိုမျိုးပေါ့
ဟုတ်ကဲ့ကျွန်တော်တို့ဒီမဲပေးခြင်းဆိုင်ရာမှာတော့တော်တော်လေးလွတ်လပ်တယ်ဟိုအားကြီးလွတ်လပ်တယ်လို့တော့ကျွန်တော်မဆိုလို့ဘောနော်အဲ့ဒီအနေထားတွေတဲ့ဆိုင်2015ကဟိုတိုးတက်ကောင်းမွန်တယ်လို့ပြောရမှာပါဗျာ
ဟုတ်ကဲ့
ကျွန်တော်တို့တရားဝင်ခေါ်ဟိုဒီလူလူလူပါဝင်လာဖို့ရှိတယ်တော်တော်များများဟိုလေးလာဆန်းစည်းခွင့်ပေးတယ်နိုင်ငံတကာဖွဲ့စည်းပေးသလိုဟိုပြီးပါဒီလိုပြပါအကုန်လုံးကိုလေ့လာဝင်ပေးတယ်ကျွန်တော်တို့ဒီ17တော့ဆိုရင်ကိုအဲ့လိုမျိုးတရားဝင်ပေးတာကြည့်တာဘာမှမရှိဘူ
းမဲယုံတွေကတော့ဒီကနေ့ညနေ4နာရီမှာပိတ်လိုက်ပြီးတချို့နေရာတွေအတော်များများမှာမဲတွေကိုစတင်ရေတွက်နေကြပြီဖြစ်ပါတယ်ရန်ကုန်မြို့ NLD ပါတီဌာနချုပ်မှရောက်ရှိနေတဲ့ရွေးကောက်ပွဲလေ့လာဆောင်ကြည့်သူဦးရွှေဘကတော့မဲရေတွက်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့စိုးရိမ်မှုကို VOA ကိုအခုလိုပြောပြပါတယ
်ဒီလက်ရှိမဲရေတွက်တဲ့စနစ်ကိုကျွန်တော်ထေချလေ့လာကြည့်တယ်လေလာကြည့်တဲ့မဲမှာအရင်ရှင်းနေတဲ့အရသားတဲ့ဒါပေမဲ့အချို့ကအရဆွဲနေတဲ့အခါကြီးသူတို့ကမိနေပိုင်ကိုဆွဲခေါ်နေတာအားဆရာမတန်ပြတ်တဲ့အခုရှိတယ
်မဲရေတွက်တဲ့ဥစ္စာက
ဖြစ်နေတဲ့ပုံစံကြီးကရှင်းလင်းနေတဲ့အခါကောင်းတယ်ဒါပေမဲ့အဲ့ဒီရှင်းလင်းတတ်တာမှုကိုဒီရှင်းတဲ့အခါအရဆွဲ
တချို့မဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲရလဒ်တွေထွက်ပေါ်နေပြီဖြစ်ပြီးတော့ရွေးကောက်ပွဲရဲ့အပိသက်ရလဒ်ကိုတော့သတင်းပတ်တစ်ပတ်ကနေနှစ်ပတ်အတွင်းကြီးညာမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရန်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့ရွေးကောက်ပွဲဆိုင်ရာလေ့လာစောင့်ကြည့်ကြတဲ့နိုင်ငံတကာနဲ့ပြည်တွင်းလေ့လာစောင့်ကြည့်သူတွေရဲ့ရွေးကောက်ပွဲအပေါ်သုံးသပ်ချက်တွေကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်လေ့လာနိုင်တာဟာ2010ရွေးကောက်ပွဲနဲ့ရှင်ရင်တိုးတက်မှုတစ်ရပ်ဖြစ်ပေမဲ့စီးမျဉ်းစည်းကမ်းတွေနဲ့စောင့်ကြည့်နေရသေးတာကြောင့်ပွင့်ပွင့်လင်းလင်းဒီမိုကရေစီဆန်ဆန်မဖြစ်သေးဘူးလို့ဒီကနေ့ရွေးကောက်ပွဲနေ့မှာစောင့်ကြည့်အကဲခတ်ခဲ့တဲ့ကာတာစင်တာကပြောဆိုလိုက်ပါတယ်မဲယုံတွေမှာတန်းစီနေတဲ့ပြည်သူတွေကိုကြည်ချင်းအဖြစ်လဲဒီကနေ့ဟာမြန်မာပြည်သူတွေအတွက်အလွန်အရေးကြီးတဲ့နေ့ရက်တစ်ရက်ဖြစ်တယ်လို့လည်းပြောပါတယ်အပြည့်အစုံကတော့ VOA သတင်းထောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်2015ပါတီစုံအထွေထွေရွေးကောက်ပွဲမှာပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်လေ့လာနိုင်ပေမဲ့စီးမျဉ်းစည်းကမ်းတွေနဲ့လေ့လာရတာကြောင့်ပွင့်လင်းပြီးဒီမိုကရက်တစ်သိပ်မဆန်လာဘူးလို့ကာတာစင်တာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ပူတွဲခေါင်းဆောင်လည်းဖြစ်အိုင်ယာလန်နိုင်ငံသမ္မတဟောင်းလည်းဖြစ်တဲ့မယ်ရီရောဘင်ဆန်ကအခုလိုပြောဆိုလိုက်ပါတယ
် I think it's important that we have had this access long term short term and today because that is really important for the election process but I think I also take the point we have
to see ye yee shi yee do lila saung ji du ri a ni ne di ni saung ji kwe ya da ha yue kaup pwe de taik ko yee ji ba de da bi me le di nya ma ta che pyo jin na ga jma ru saung ji de a phwe ri a ni ne cha mat tha de mu baung twin ga be a kan tat ne saung ji ni ya ba de da ha sit man pye wa de democracy sat nong lo ma yu sa ba u ဒီချက်ဟာအရေးကြီးတာကြောင့်မလို့ဆယ်ရက်နေမှာကျမတို့ထုတ်ပြန်မဲ့အစီရင်ခံစာမှာထည့်သွင်းဖော်ပြသွားမှာပါ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာလေးလေးနက်နက်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားမယ်လို့မျှော်လင့်တယ်လို့သွားနိုင်အောင်လည်းကျမတို့အားပေးခြင်းလို့ဖြစ်ပါတယ်
။ဒါပေမဲ့လည်း2010ရွေးကောက်ပွဲနဲ့ရှင်းလိုက်ရင်တော့ပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေဝင်ရောက်ကြည့်ရှုနိုင်တာဟာအဓိကကွာခြားချက်ပဲလို့ပူတွဲကောင်းဆောင်လည်းဖြစ်အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့မြည်းလည်းဖြစ်တဲ့ဂျေဆန်ကာတာကအခုလိုပြောဆိုလိုက်ပါတယ်။
And the, one of the biggest differences between the 2010 election.
Natong to say Yugao Pwe ne din ne Yugao Pwe ye adika kwa cha che ga pi rin pi pa saung ji phwe ri ake kha saung ji kwin ya da ba be. Chanaw lo khu lo myo Myanmar naingan ma che cha pi lo saung ji le la nai na ha a yin Yugao Pwe ne kwa cha de adika chat ba.
Qatar Center ha Myanmar ta naingan long phyan chat pi Yugao Pwe saung ji twa ma phit pi thu cha che a ni ne me yong ni ko jo tin a chang ma cha tha be shaung takin win yauk le la khwe ya ga de lo le pyo ba de.ဒီကနေ့မဲယုံနေမဖွင့်မိကလေးကအခြေအနေတွေကိုအကဲခတ်စောင့်ကြည့်ခဲ့တဲ့ Mary Robinson ကဒီကနေ့မနက်ပိုင်းမဲယုံနေအခြေအနေကိုလည်းအခုလိုပြောပြပါဗျ
။ We started at 5:30 this morning so that we could get to the polling station we were allocated to see how the preparations were to see the opening of the station at the
မတို့ဒီနေ့အစောပိုင်းမှာပဲမဲယုံတွေကိုတွားပြီးတော့ပြင်ဆင်တာတွေကိုလေ့လာနိုင်ခဲ့ပါတယ်။မဲပုံတွေထဲမှာမဲတွေကြိုတင်ထည့်ထားတာမရှိအောင်လဲတွားပြီးစစ်ကြည့်ပါတယ်။အဲ့ဒီအချိန်မှာလည်းကမဲပေးဖို့တန်းစီနေကြတာတော်တော်လေးကိုအတန်းအရှည်နေတာတွေ့ရပါတယ်။အဲ့ဒါကိုကြည့်ချင်းအဖြစ်ဒီနေ့ဟာမြန်မာပြည်သူတွေအတွက်အရေးကြီးတဲ့နေ့တစ်နေ့ဆိုတာကိုတွေ့နိုင်ပါတယ်။မဲယုံတွေမှာလူတွေတန်းစီတာများလွန်းလို့မဲပေးဖို့နှစ်နာရီကျော်ကျော်ကြာအောင်တောင်စောင့်ရတာတွေရှိပါတယ်။ကျမတို့မဲယုံတွေကိုတွားတဲ့အခါမှာလူလူလားလားပဲကြိုဆိုကြတာတွေ့ရပြီးတော့ကျမတို့သိကျင်တဲ့မဲယုံတွေကိုလည်းကောင်းကောင်းမွန်မွန်ဖြည့်ကြားပေးတာတွေ့ရပါလေရှင်။
ဒီကနေ့မနက်အစောပိုင်းမှာကာတာစင်တာကလေးလာဆောင်ကြည့်ခဲ့တဲ့ဗဟန်းမြို့နယ်တွင်ကတိရိမင်္ဂလာမဟာဓမ္မယုံဘုံကြီးကျောင်းကမဲယုံမှာသတင်းစာရှင်းလင်းပွဲတရက်ကျင်းပခဲ့တာပါဒီမဲယုံမှာမဲလာပေးသူတူဖြစ်တဲ့ကိုဆိုင်ကလည်းသူ့ရဲ့မျှော်လင့်ချက်ကိုအခုလိုဖွင့်ထားပါတယ
်အများမျှော်လင့်တဲ့အတိုင်းပဲအားလုံးစိတ်ချမ်းသာမယ်လို့မျှော်လင့်ပါတယ်ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့အမေစုကလွဲပြီးတော့လဲဒီကျွန်တော်တို့နိုင်ငံကိုပြောင်းလဲပေးနိုင်တဲ့လူလက်ရှိပေါ့နော်ကျွန်တော်တော့မတွေ့သေးဘူးခင်ဗျအဲ့တော့အမေကအများကြီးပြောင်းလဲပေးနိုင်ပါတယ်ကျွန်တော်တို့ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပညာရေးအစအစအရာရာတိုးတက်အောင်မြောင်လို့အမေပြုလုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ
်ကာတာစင်တာကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်နေအနေနဲ့နိုင်ငံအနှံ့လေးလာစောင့်ကြည့်နေတဲ့အဖွဲ့ဝင်တွေရဲ့သတင်းပြန်ပို့ချက်တွေနဲ့တေချာဆန်းစစ်လေ့လာပြီးနိုဝင်ဘာလ10ရက်နေ့မှာတော့ကနအူးအစီရင်ခံစာထုတ်ပြန်သွားဖို့ရှိပါတယ်ရှင်
ဖြိုရဲ့ရန်ကုန်သတင်းထောက်မသိင်ကီလင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ပြည်ရင်းပြည်ပလေးလာစောင့်ကြည့်သူတွေရဲ့ဒီကနေ့ရွေးကောက်ပွဲအပေါ်တွေးကြည့်မြင်ကြရတဲ့အခြေအနေတွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်တနိုင်ငံလုံးမဲဆန္ဒနယ်မြေအသီးသီးကရွေးကောက်ပွဲရလဒ်တွေကိုတော့နိုဝင်ဘာလ9ရက်တနင်္လာနေ့ကစပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာသွားမယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်မနေ့9နာရီနေ့လယ်12နာရီညနေ3နာရီညနေ6နာရီည9နာရီနဲ့ည7နာရီတို့မှာရလဒ်တွေကိုကြေညာမယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့လဲနိုဝင်ဘာလ9ရက်နေ့ကနေ15ရက်နေ့အထိနေပြည်တော်မှာနေ့စဉ်ညနေ4နာရီတိုင်းသတင်းစာရှင်းလင်းပွဲလုပ်မယ်လို့လဲကြေညာထားပါတယ်ရှင်။အခုကတော့နေဆက်မျိုးတစ်မျိုးကရွေးကောက်ပွဲအခြေအနေကိုတင်ပြပေးကြပါတယ်။နိုဝင်ဘာလ10ရက်နေ့မှာကရင်ပြည်နယ်တွင်းကနေဆက်မျိုးဖြစ်တဲ့မြဝတီမြို့မှာပြည်သူအများအပြားမဲထွဲခွင့်မရသူတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နေဆက်မြို့ဖြစ်တဲ့မြဝတီမြို့ဟာကုန်းသွယ်စီးဆင်းရမြို့ဖြစ်တဲ့အတွက်အနေနဲ့ရက်ရက်ကစီးပွားလာရှာကြသူတွေလည်းရှိကြပါတယ်။ဒါအပြင်နေဆက်ပါပဲအခြေချနေထိုင်ကြသူတွေလည်းရှိနေကြတာပါ။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကျင်းပတဲ့နေ့မှာတော့ပြည်သူတွေဟာဆန္ဒမဲပေးကြဖို့အတွက်မဲယုံနေစီကိုသွားခဲ့ကြပါတယ်။အဲ့ဒီအခါမှာသူတို့မဲထဲခွင့်မရတဲ့အကြောင်းအခုလိုပြောပါတယ်။
ချို့မဲထွက်ရတဲ့လူတွေကတော့သမိသားစုမှာတယောက်တည်းလေးလောက်ပဲထည့်ရတယ်။တို့လူတွေကတော့တကောင်စီစစ်စစ်နဲ့မထည့်ရဘူး။မတ်ပေါ်စစ်စစ်နဲ့ထည့်ခွင့်မပြုဘူး။ခုအဲ့ဒီတရားစီအဲ့ဒီ20-30လောက်ပဲထည့်ရတယ်။ကျွန်တော်80လောက်မထည့်ရဘူး။ခုကျွန်တော်ညီလေးကောပိုင်ပါပဲသိတယ်။တရားကွက်လုံးဖြစ်နေတာတော့မှန်တယ်တရားကွက်လုံးဖြစ်တယ်။အာမင်းစိဖို့ဘယ်မှာလဲဖြစ်တယ်။အဲ့ရက်ကွက်တစ်ခုလုံးမှာအပိုင်ချက်ပူလို့ဟေးချက်ပူရမှာအမှန်လေရုံတရုံနဲ့ဆိုတာဟေးရုံတရုံနဲ့မှသွားကြည့်တဲ့အခါကျတော့နည်းနည်းစီးမတွေ့ဘူး။မတွေ့တော့နောက်တစ်ခါစပြန်ဆောင်တယ်မတွေ့ဘူး။အခုရေကောက်ပဲဒီနေ့လောက်တဲ့နေ့တော့မှကြပြန်တော့လေ။ဒီကောင်စီရင်နဲ့နည်းနည်းစီးတော့ဆားတယ်မတွေ့ဘူး။ဒီကောင်စီရင်နဲ့တော့တင်ပြတယ်မတ်ပေါ်တင်နဲ့တော့တင်ပြတယ်။အဲ့ဒါလည်းထွက်ကွမပြူဘူးအဲ့လိုဖြစ်နေတယ်
။တခြားနယ်မြို့တွေကနေလာရောက်အလုပ်လုပ်ကြတဲ့သူတူကတော
့ကျွန်တော်တို့မဲစင်းနာမည်မပါလို့မဲထည့်ချင်တာထည့်ခွင့်မရလို့အဲ့ဒါကိုကျွန်တော်နေခဲ့ရတယ်မှာကြာပြီ။ကျွန်တော်တို့နာမည်တွေမပါဘူး။ကျွန်တော်ယူအောင်ဖုန်းနဲ့ဆက်ကြည့်တော့ယူအောင်မှလည်းမရှိဘူး။အဲ့လိုမျိုးဖြစ်နေတယ်။အခုမဲရုံမှုနဲ့ကျွန်တော်တွေ့တယ်မဲရုံမှုကအဲ့လိုအစ်စ်ထက်လို့ပိုင်မျိုးမရှိဘူး။နာမည်ပါမှထည့်လို့ရမယ်တဲ့။ကျွန်တော်အဲ့လိုမျိုးပြောလိုက်လို့ကျွန်တော်တို့ပြန်လာတယ်။ကျွန်တော်နာမည်တော့ကြည့်ပါတယ်အမှတ်လေးရောကျွန်တော်နာမည်မပါဘူး။ကျွန်တော်မပါလို့လူကြီးကိုကျွန်တော်မှတ်ပုံနဲ့မိတ်တူနဲ့စာရဲတစောင်းနဲ့ကျွန်တော်ပေးလိုက်တယ်။ဒါလည်းထပ်မပါတာဘူး။ဟိုကဒီလိုဆိုလို့လိုတယ်လိုအပ်တာကိုဟိုမှာသတ်ပေးလိုက်ဆိုလို့ကျွန်တော်သတ်ပေးလိုက်တယ်။ကျွန်တော်အားမပါတာဘူး။ဆန္ဒရှိတဲ့လူတွေကမထည့်ရတဲ့အတွက်မကျေနပ်လို့ပြန်သွားတဲ့လူတွေရှိတယ်။ပြောင်းလဲတာမပြောင်းလဲတာကတော့ကျွန်တော်တို့လည်းနားမလည်ဘူး။နိုင်ငံကြီးကကျွန်တော်တို့လည်းနားမလည်ဘူး။ကျွန်တော်တော့ဒီလိုတရားအနေနဲ့တောင်းဝန်ရှိတာပေါ့နော်ကျွန်တော်တို့ပြင်ပါ
။အသက်60ကျော်အရွယ်အဖိုးတူကလည်းအခုလိုပြောပါတယ်
။အမဗန္ဒမေရတော့ဦးတန်းရွှေလို့ခေါ်တာပေါ့နော်။ဦးတန်းရွှေတို့ဒီရွာကိုစတဲ့တုန်းကရောက်နေတဲ့ခုနှစ်ရှိနေရောက်နေကြပါ။အခုအဲ့တုန်းကပေါ့နော်ဒီသရာကြီးတော့မလုပ်ရသေးဘူး။ဒီအိမ်တော်စုစီးရင်ဆိုလည်းအဲ့တုန်းကထောက်ခံရပြီးကြီးလုပ်ထားတာ။ချတဲ့အခါကျတော့လေဟိုအရင်ငါးရက်လောက်တည်းကသူကပ်ပြီးဆိုတော့သွားချတော့လည်းမတွေ့ဘူး။မတွေ့လို့တခါနှစ်ခါသုံးခါချလို့မတွေ့လို့သွားပြောတဲ့အခါကျတော့ဟိုလိုလိုလိုနဲ့အခုကျတော့ကမထည့်အောင်မဲဟိုသွားတော့မဲုံသွားတော့လည်းမထည့်အောင်သူအဲ့ဒါအခုဦးသားရှင်တွေမဟုတ်အများကြီးရှိသေးတယ်အဲ့လိုတွေဖြစ်နေ
။မြောက်ရီမြို့မှာအနှစ်20ကျော်နေထိုင်နေတဲ့အသက်60ကျော်အရွယ်အဖွားအုပ်တူကလည်းမဲထည့်ခွင့်ရပြီမဲ့မဲပြားအပြည့်အစုံမရတဲ့အကြောင်းအခုလိုပြောပါတယ
်။အကြီးကအသက်60ရှိပြီအကြီးက၄ပြားရရမှာတော့အကြီးကို3ပြားပဲပေးတယ်အကြီးကမေးတယ်အဲ3ပြားဆိုလို့ရှိလို့ရှိလို့ငါ3ပြားလို့ငါ့ကို3ပြားပဲပေးတာငါ4ပြားရမှာလေလို့ဆိုတော့သူကပြောတယ်ဟိုနေအတော်ကဘာလူမျိုးလဲတဲ့ဟဲ့ငါ့လူငါမရောက်ဘာရောက်ပါမလို့လဲလို့ငါ4ပြားရမှာပေါ့ဆိုတော့ဒီဟိုရတဲ့ဘာလည်းမပါဘူးတဲ့ဟိုမပါတော့လည်းမထည့်ရုံမထည့်ရုံဆိုငါဖက်ကျင်တဲ့လူကဒီထဲမှာပါနေတယ်ဘယ်လိုလုပ်မလဲလို့နောက်တော့ဒီမှာနေနေတာမှ session 20လောက်ရှိနေပြီအမအိမ်နောက်စုစင်ရင်းတွေကမပုံနေတယ်ရောမပါလို့အဲ့ဒီစာတွေယူပြီးတော့သွားပြီးတော့ထည့်ဖို့သွားတဲ့ဟာကိုလက်မခံဘူးနောက်တစ်ယောက်ကျတော့လည်းမပုံနေပါသွားတယ်သွားထည့်တဲ့ဟာကိုလေမရဘူးမရဘူးမရတော့ကကြတော့ဟိုကျိုတီးမပေးထားလို့လည်းမရဘူးလေအဲ့ဒါကိုရင်ထဲမှာကိုယ့်အကူထားပြီးတော့တိုက်တိုက်ဆက်ဆက်ပြန်ရမယ်ညစ်ပတ်တယ်ပါမဲလေ
မြောက်ရီမြို့အမှတ်လေးရက်ွက်ကပြည်သူတို့ကတော
့ဟာမဲမထရတော့အခုဆန္ဒတော်ကိုပြမယ်လို့လုံနေကုန်တာအဲတော်တော်များလာပါကွာအခုမထရလို့ကိုလီသားစုလိုက်တွေမထရတဲ့လူတွေရောအမှတော်တော်လေးကိုပူညာပူညာနေဖြစ်နေကုန်တာပေါ့ရက်ွက်နဲ့ပြောမယ်ဆိုတော့တော်ဝဲနီးနီးတော့ပဲပြောပါတော့ကွာ
မဲစင်းကိုစတင်ကတ်ထားတဲ့အချိန်ကစပြီးမရှင်းမလင်းဖြစ်ခဲ့ရတယ်လို့လည်းမြို့ကန်တို့ကဆိုပါတယ်
တို့ကမဲစင်းကိုစုံမလုပ်ထားတာစုံမလုပ်ထားတဲ့အကြောင်းလူတွေကကြောက်ကြည့်ရတာတစ်ခါကြောက်ကြည့်လည်းမတွေ့နှစ်ခါသက်ကြည့်လည်းမတွေ့ဒီနေ့ဆိုရင်တက်ခိုင်လုံအောင်ဆိုပြီးတော့တကောင်စီကမပုံသေးဘူးယူသွားတော့လည်းခွင့်မပြုအဲ့လိုမျိုးတွေဖြစ်ကုန်လားကလုံ
းမဲထရမဲ့စင်းထဲမှာပမပါကြည့်ရှုတဲ့အခါမှာချင်းချင်းသွားပြောရတဲ့အခြေအနေတွေကြောင့်ပြည်သူတွေအနေနဲ့စိတ်ပျက်စရာတွေဖြစ်ခဲ့ရတဲ့အကြောင်းဒါပေမဲ့မဲထရမဲ့နေ့မှာတော့သူတို့နာမည်တွေပါမယ်လို့ယူဆတဲ့အတွက်လာခဲ့ပေမဲ့မဲပေးခွင့်မရတာတွေဖြစ်ခဲ့ရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေဆက်သွယ်မေးမြန်းချက်တွေကိုတော့ကျွန်မတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။VOA American အသံရဲ့တင်းငင်းနေနေညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ24 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးတဲ့အခါမှာလဲရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေနဲ့ဓာတ်ရိုက်ဆွေးနွေးကန်တို့ကိုနားဆင်ကြရပါမယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာညချမ်းမှာသောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9395လိုင်းဒိုမီတာ52တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်ဒီကနေ့မှာတော့ရွေးကောက်ပွဲမဲပေးပြီးနောက်ပိုင်းအခြေအနေတွေကိုဓာတ်ရိုက်ဆွေးနွေးတင်ဆက်ဖို့ရှိပါတယ်ပင်နိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူတွေလည်းကျမတို့ VOE အတန်းလွင့်ကမ်းမှာရောက်ရှိဆောင်ဆိုင်နေကြပါပြီဒီဆွေးနွေးပွဲမတိုင်ခင်တော့ရွေးကောက်ပွဲသတင်းဆောင်မတစ်ပုဒ်နောက်ဆုံးရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်မြန်မာပြည်မှာပထမဆုံးအနေနဲ့ပါတီပေါင်း90ကျော်အပြင်းထန်ပြိုင်ဆိုင်ရတဲ့တမိုင်းဝင်2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲကတော့ကျင်းပလို့ပြီးဆုံးသွားပြီဖြစ်ပါတယ်မဲဆန္ဒရှင်တွေအများစုအနေနဲ့မဲပေးရမှာအဆင်ပြေခဲ့ကြပေမဲ့ရက်ကြီးကော်မရှင်တွေရဲ့အားနည်းမှုတချို့ကြောင့်ပယ်မဲဖြစ်ခဲ့ရတဲ့အနေအထားတွေလည်းရှိနေပါတယ်ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ကအခြေအနေကိုတော့ကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါရရှင်
ဒီကနေ့နိုဝင်ဘာ10ရက်နေ့2015အထွေထွေရွေးကောက်ပွဲကျင်းပတဲ့နေ့မှာတိုင်းနာမဲဆန္ဒရှင်တွေအနေနဲ့တိုင်းနာရေးရဝင်ကြီးနေရအတွက်မဲပေးခွင့်မရတာရှိသလိုရွေးကောက်ပွဲကော်မရှင်ရဲ့အားနည်းချက်ကြောင့်မဲဆန္ဒရှင်တွေရဲ့မဲလက်မှတ်တွေပယ်မဲဖြစ်ခဲ့ရတာတွေလည်းရှိပါတယ်စိတ်ဝင်စားဖို့ကောင်းတဲ့ရန်ကုန်တိုင်းတွင်းကမဲဆန္ဒနယ်တစ်ခုဖြစ်တဲ့ဗဟန်းမြို့နယ်ကရွှေတောင်ကြားနေရက်ကွက်မဲရုံအမှတ်9မှာတိုင်းဒေသကြီးလွတ်တော်အတွက်မဲလက်မှတ်အစားပြည်သူ့လွတ်တော်မဲလက်မှတ်တွေမာပြီးထုတ်ပေးခဲ့လို့ပယ်မဲဖြစ်ခဲ့ရတာတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဦးထွန်းမြင့်ကပြောပါတယ
်ရွှေတောင်ကြားနေရက်ကွက်မဲရုံအမှတ်9မှာဆိုရင်ဘိုးဘွားရဲ့တာကမှသူတို့မဲရုံဖွင့်လှစ်ပြီးတော့အဖိုးအဖွားတွေကိုဒါမဲပေးခိုင်းနေနောက်ပြီးတော့သက်ဆိုင်ရာနေပြည်တော်မှာပါဝင်တဲ့သူတွေလည်းမဲပေးရတာဖြစ်တယ်။အဲ့ဒီမှာဘာဖြစ်တယ်လဲဆိုလို့ရှိရင်သူတို့တိုင်းဒေသကြီးတွတ်တော်တွေမဲဆန္ဒပေးတဲ့နေရာမှာတိုင်းဒေသကြီးမဲဆန္ဒလက်မှတ်ကိုထုတ်မပေးမိဘဲနဲ့ပြည်သူ့လွတ်တော်မဲဆန္ဒမဲလက်မှတ်တွေကိုသူတို့ထုတ်ပေးမိ။ဆိုတော့၁၂ဦးမြောက်သူတို့ဆန္ဒမဲလည်းမထုတ်ပေးပြီးတော့မှပဲသူသိရှိတယ်အဲ့တော့တကယ်တမ်းပြောမယ်ဆိုရင်ရွေးကောက်ပွဲသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အချို့တွေနေမဲယုံမှုတွေအားနည်းချက်တွေကြောင့်ဒီမဲဆန္ဒရှင်စက္ကူရဲ့ဒါဆန္ဒမဲတွေဟာအဟောတိကံဖြစ်သွားတယ
်မြို့နယ်တစ်ခုတည်းမဟုတ်ပဲတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်ရွေးကောက်ပွဲတရားမျှတမှုအခြေအနေနဲ့ပတ်သက်လို့ဦးထွန်းမြင့်ကအခုလိုဆက်ပြောပါတယ်
တနိုင်ငံလုံးနဲ့အတိုင်းအတာနဲ့ခြုံငုံကြည့်မယ်ဆိုရင်မက်စလစ်ပြားတွေဖောက်ပွားမှုတွေဟလာကြိုတင်မဲတွေကိုရယူထားမှုတွေเนาะတချို့ဒေသတွေမှာချင်းချောက်အကြက်ကန်ပြီးတော့မဲထက်ခိုင်းမှုတွေဖြစ်ပေါ်နေတဲ့အတွက်ကြောင့်ဒီဟာကပြောမယ်ဆိုရင်တော့ဒီလွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲကြီးတစ်ခုရဲ့အဖြစ်ထွက်ပေါ်လာဖို့အတွက်အမတန်ခဲယဉ်းတဲ့ကိစ္စတရားဖြစ်နေတယ်လို့ကျွန်တော်ယူဆပုံသက်လို့ရတယ်
ဗဟန်းမြို့နယ်ဂျက်ဆန်ရက်ကွက်အာလကနှစ်အတွင်းမှာရှိတဲ့မဲယုံတွေမှာတိုင်းရင်းသားတွေမဲလိမဲ့ပေးခွင့်မရဘဲမြို့နယ်ကော်မရှင်ကိုအကြောင်းကြားပြီးမိုးလဲပိုင်းလောက်မှမဲပြန်ပေးခွင့်ရတာမျိုးတွေရှိသလိုဗဟန်းမြို့နယ်အတွင်းကမဲယုံအချို့မှာတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားရေးရဝင်ကြီးနေရာအတွက်မဲပေးခွင့်လုံးဝမရတာမျိုးတွေလည်းရှိပါတယ်တိုင်းရင်းသားတဦးဖြစ်ပေမဲ့တိုင်းရင်းသားရေးရဝင်ကြီးနေရာအတွက်မဲထည့်ခွင့်မရဘဲမြို့နယ်ရွေးကောက်ပွဲကော်မရှင်ကိုတွားပြောပြီးမှပြန်ပြီးမဲထည့်ခွင့်ရတဲ့ကိုထွန်းနိုင်ကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
မနေ့9နာရီလောက်တန်းစီပြီးရှင်း9နာရီခွဲလောက်မှာကျွန်တော်အထက်ရောက်တဲ့အချိန်မှာဟိုပြည်တော်စုလွတ်တော်ရဲ့ပြည်သူ့လွတ်တော်ရဲ့မြို့သားလွတ်တော်ရဲ့တိုင်းပြည်တိုင်းပြည်လွတ်တော်ရဲ့ပါတယ်ဒါပေမဲ့ဒီကြံတဲ့ဟာတစ်ခုမပါဘူးမပါဘူးဆိုတော့ကျွန်တော်ဒီရောက်မှသိရကျွန်တော်မဲစင်းလည်းရတယ်လေမဲစင်းရတော့ကျွန်တော်ကခိုင်တိုင်းသားဆိုတော့လေးမဲထည့်ရမယ်လို့ပဲမှတ်လိုက်တာဆိုတော့ဒီရောက်တော့စရင်က၄ခုဆိုတော့ကျွန်တော်က၃ခုမှပါတယ်တစ်ခုမှပါတော့ရမထည့်ရဘူးကျွန်တော်ကဒီမဲယုံမှုစီတော့တယ်ရက်ကွက်ကော်မရှင်စီတော့တယ်မြို့နယ်ကော်မရှင်စီမှာဒီမှာစာနဲ့ကြီးပြီးရင်တင်တယ်ဒါကတော့သူတို့ကပြည်ထောင်ကော်မရှင်စီတင်ပြီးရတယ်ပြောတာပဲ fax နဲ့အဲ့ဒီဟာကိုနဲ့သူတို့ကနောက်တနာရီလောက်17ခွဲလောက်မှာရပြီလို့ပြောတယ်ဖုန်းဆက်ပြီ
းပြည်သူလူထုကတော့ရွေးကောက်ပွဲနေ့မှာတသက်ကြွကြမဲလာထဲကြပြီမဲ့လေနိုင်ငံရေးပါတီကြီးတွေကအချို့သူတွေအနေနဲ့မဲယုံပြရဝုံအတွင်းမှာမဲဆွေတာမျိုးတွေတွေ့ရတယ်လို့ဗဟန်းမြို့နယ်ကနေပြည်သူ့လွတ်တော်နေရာအတွက်ဝင်ရောက်ရှင်ပြိုင်တဲ့သတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာညွညွသိန်းကပြောပါတယ
်အခုချိန်ထိအတီလို့တွေ့ရတာကတော့ ARG ပါတီတွေပေါ့နော်မဲယုံပြရဝုံအတွင်းမှာပေါ့နော်အတင်းပေါ့နော်မဲဆွေတာမျိုးတွေတွေ့ရတယ်အဲ့တော့တချို့ကိစ္စတွေကတော့အတီလို့မှတ်တမ်းတင်ထားတာတွေရှိပါတယ်တချို့ကိစ္စတွေကြတော့လည်းပေါ့နော်ခွင့်လွှတ်လိုက်တာတွေရှိပါတယ်
2015ရွေးကောက်ပွဲကနေဒီမိုကရေစီအစိုးရဖွဲ့နိုင်ဖို့လိုအပ်တာမို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးဖြစ်ခဲ့တယ်လို့ဦးတန်းနိုင်ကပြောပါတယ
်။ဒီနေ့ဒီမရပါဘူးဗျာ။အဲ့အကြံငယ်ဖွဲ့တယ်ဆိုတာသူတို့ပတ်သက်ကြောင်းလုံးပဲချက်မှာဘို့ဘယ်သူကထည့်မလဲ။စဉ်းစားကြည့်ပါဦး။ကျောင်းသားတွေအချုပ်တွေရောက်နေတယ်။ကဲအိမ်မီလိုက်ပဲထည့်မယ်။အဲလက်သမားတွေလက်သိန်းခံပဲထည့်မယ်။အဲအလား။အဲအုံတော့ကြဲပါအရင်တော့ဘို့ညီမရအုံတော့တအားကြီးလာကုန်ပြီကက်ကဖြစ်ပြောင်းသွားပြီ။တက္ကသိုလ်ဟောင်းတစ်ဆယ်မဟုတ်တော့ဘူးအမေ95
တနိုင်ငံလုံးအတိုင်းအတာနဲ့လည်းပဲမဲဆန္ဒရှင်သတ္တိကံလက်မှတ်ဖောင်းပွားတာတွေကျူတင်မဲတွေပို့ပေးတာတွေရှိနေကြတယ်လို့ဝေဖန်တာတွေလည်းရှိကြတာဖြစ်ပါတယ်မဲယုံတွေပိတ်သိမ်းပြီးမဲဆင်းတွေစတင်ရေးတွက်ချိန်မှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေရာတော်တော်များများမှဦးဆောင်နေပြီးရွေးကောက်ပွဲကော်မရှင်အနေနဲ့တော့ရွေးကောက်ပွဲရလဒ်ကိုနောက်ထပ်၂ရက်လောက်နေမှကြီးညာသွားမှာဖြစ်ပါတယ်ရှင်
VOA ရန်ကုန်ရုံးကမမြင်မြင်ခိုင်ကိုတိုင်းသတင်းသွားရောက်ယူပြီးတော့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။မြန်မာသမိုင်းဝင်ရွေးကောက်ပွဲအတွက် VOA 102 1 0သားတွေသတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဒီမှာရက်ပြီးတော့ဓာတ်ရိုက်ဆွေးနွေးကန်းကိုအလှည့်ပေးခြင်းပါတယ်။ဒီကနေ့ရွေးကောက်ပွဲမဲပေးပြီးနောက်ပိုင်းဖြူးမြို့နယ်မဲဆန္ဒနယ်အပါအဝင်နောက်ဆုံးရအခြေအနေရက်ရက်ကိုကိုကျော်ကျော်သိန်းကဓာတ်ရိုက်ဆွေးနွေးသွားပါမယ်ရှင်
။ကျေးဇူးတင်ပါတယ်မသိငိထားကြီး။မင်္ဂလာပါကျွန်တော်တို့သောတာရှင်များခင်ဗျာ။မြန်မာသမိုင်းမှာအထူးကိုပဲအရေးပါတဲ့အားလုံးမျော်လင့်စောင့်စားနေကြတဲ့ရွေးကောက်ပွဲကပြင်မဲပေးလို့ပြီးသွားပါပြီအခုတော့မဲတွေရေတွက်နေကြတယ်တချို့နေရာတွေကမဲရလက်တွေကိုလည်းပဲကျွန်တော်တို့အများဖြင့်တော့လူမှုကွန်ရက်ဆန်မျက်နှာတွေမှာတွေ့နေရပါတယ်ဒါကရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရလက်တွေတော့မဟုတ်သေးပါဘူးနိုင်ငံရေးပါတီတွေအနေနဲ့လည်းပဲဒီရလက်တွေပေါ်မှာတတိထားပြီးတော့ပြောဆိုနေကြတာတွေ့ရပါတယ်ဘယ်နိုင်ငံရေးပါတီကမှသူတို့ရဲ့ကိုယ်စားလှယ်လောင်းတွေရှုံးနေလို့မပြောသေးဘူးလို့ဘယ်နိုင်ငံရေးပါတီကမှလည်းပဲသူတို့ရဲ့ကိုယ်စားလှယ်လောင်းတွေနိုင်နေလို့တရားဝင်ကြညာတာမရှိသေးပါဘူးကျွန်တော်တို့အခုဆွေးနွေးမဲ့အစီအစဉ်မှာကျွန်တော်တို့ရဲ့ VOA Studio ထဲမှာဖိတ်ခေါ်ထားတဲ့ဆွေးနွေးပေးမဲ့ပြည်နိုင်ဆွေးနွေးပေးမဲ့သူတွေဦးရှိပါတယ်သူကတော့1990ပြည့်နှစ်ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကိုစားပြုပြီးတော့စကိုင်းတိုင်းပလဲမဲစင်တာနယ်ကနေရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဒေါက်တာတင်ဆွေဖြစ်ပါတယ်နောက်သူကတော့ကျွန်တော်တို့ Cookie တိုင်းရင်သားမြန်မာအရေးလေးလာသူပညာရှင်တူဖြစ်ပါတယ်နိုင်ငံပေါင်း30ကျော်ကသတင်းမီဒီယာတွေမှာဆောင်းပါးမြန်မာအရေးသုံးသပ်ချက်ဆောင်းပါးပေါင်းများစွာရေးသားခဲ့တဲ့ဒေါက်တာနေဂင်ပေါင်ကစ်ကင်ဖြစ်ပါတယ်ဆရာတော်ညောင်စလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတခါကျွန်တော်တို့လေလိုင်းပေါ်ကနေတည်းဆွေးနွေးမဲ့ထဲမှာကျွန်တော်တို့ရန်ကုန်မှာဒီရွေးကောက်ပွဲအတွက်သတင်းယူဖို့ရွေးကောက်ပွဲအတွက်ကိုတီးခြားသတင်းယူဖို့ရောက်နေတယ်ကျွန်တော်တို့ Editor 2ဖြစ်သူကိုသားညုံရှိပါတယ်နောက်တခါကျွန်တော်တို့သောတာရှင်နဲ့ရင်းနှီးပြီးသားမြန်မာအရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့အဓိကမဲစင်တာနဲ့တနယ်ဖြစ်တဲ့ဖြူးမြို့နယ်မှာရှိနေပါတယ်သူတို့နှစ်ယောက်ကိုလည်းကျွန်တော်တိုက်ရိုက်ဆက်သွယ်ပြီးတော့မေးမြန်းပါမယ်ပထမဦးဆုံးကိုသားညုံရေစောပိုင်းတော့ကတော့ကိုသားညုံမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချိုးရှိကိုရောက်တယ်။အဲ့ဒီမှာနောက်ဆုံးရှိခဲ့တဲ့အခြေအနေပေါ့ကိုသားညုံနောက်ဆုံးတည်ထားတဲ့အခြေအနေနဲ့တခြားတည်ထားတဲ့နောက်ဆုံးအခြေအနေလေးတွေအကုန်လုံးအချင်းချင်းပြီးပြောပြပေးပါဦး
။ဟုတ်ကဲ့ကျွန်တော်၃နိုင်လောက်ထဲကတော့ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးချိုးပေါ့နော်ဒီအနောက်ရှိကုန်းတိုင်းလိုင်းမှာရှိတဲ့ရုံးချိုးကိုရောက်ပါတယ်။အဲ့တော့အဲ့ချိန်မှာလည်းလူတွေကတခွဲခွဲနဲ့ရောက်နေကြပြီ။အဲ့တဲ့အချိန်မှာတော့လူတွေမှာသွေးအင်စိတ်တွေလည်းရှိကြတာမူပြလည်းတွေ့ကြပါတယ်သူတကယ်ကိုဆောင်းမြို့ကျင်းနေတယ်ဒါပေမဲ့လေးနာရီကျော်9နာရီလောက်မှာဖြီးကတဖြည်းဖြည်းထွက်လာတယ်မင်းယုံနေရဲ့ဟာကူအဲ့မှာက NLD ရုံးချုပ်ရှိမှာကဒီ LED screen တွေပေါ့နော်ရုံးမတန်ကြီးနဲ့ဒီတိုက်ရိုက်ပြနေတာကို live ထိုးပြတယ်ပြတဲ့ခါကျတော့အဲ့မှာတိုက်ရိုက်မြင်တဲ့ခါမှာတဖြည်းဖြည်းနေရာတော်များများမှာ NLD အနိုင်ရတယ်ဆိုတော့မင်းယုံတော်များများကိန်းကိန်းလေးထွက်လာတော့အဲ့မှာရှိတဲ့လူစုတွေကတော်လေးတက်တက်ကြွကြွဖြစ်လာကြတယ်နောက်ပိုင်းကျတော့သူအချိန်တက်မှတ်ချက်နဲ့ကုန်သွားပြီဆိုတော့အရင်ဒီတနေ့လုံးဒီသူဒီ NLD အလံတွေရင်တိုးတွေရှောင်ထားတာပေါ့အခုအဲ့အချိန်လဲကြတော့ NLD ကလံတွေတော့ဒီအနီးအောင်ဝတ်စုံတွေဝတ်ပြီးတော့လမ်းပေါ်မှာတော်လေးကိုပြပြနေနေဖြစ်သွားပြီးတော့ကျွန်တော်9နိုင်6နိုင်လောက်ချိန်မှာဆိုရင်တော့ဒီအနောက်ရှုံတိုင်းလမ်းမှာတစ်ခုလုံးဒီကားတွေရောချိန်တွေရောအကုန်လမ်းပိတ်သွားပါတယ
်ဟုတ်
ကဲ့အခုနောက်ဆုံးချိန်တွေရောကျွန်တော်အဲ့မှာမရှိဘူးဒါပေမဲ့ပြရတော့အခုတတိလူတူက energy ရုံးရှိမှရှိနေတယ် energy ရုံးကလည်းသူတို့ရတဲ့ကိန်းကနန်းတွေကိုအတိအကျတယောက်ချင်းဘယ်သူနိုင်လဲဆိုတာကိုတရားဝင်ထုတ်ပြန်ဖို့အတွက်စီစဉ်နေပြီလို့ကျွန်တော်သိရပါတယ်ဗျာ
ဆိုတော့ဒီညာရင်းချင်းမှာ energy ဘက်ကထုတ်ပြန်မဲ့အခြေအနေရှိလား
အခုကသူတို့ရတဲ့လောက်သူတို့ထုတ်ပြန်မှုစူးစမ်းနေရလို့အဲ့ဒီ energy ဘက်ကပြန်ညာရေးလုပ်နေတယ်လို့ဆိုစေကျွန်တော်သိရပါတယ်ခင်ဗျာဒါကတော့သူတို့ဘက်က energy ဘက်ကရထားတဲ့ exit pool ပေါ့နော
်ဟုတ်ကဲ့ခင်ဗျာကိုသားညုံကျေးဇူးအများကြီးတင်ပါတယ်ကိုရံမျိုးသိန်းဒေါက်တာရံမျိုးသိန်းခင်ဗျာဒေါက်တာရံမျိုးသိန်းကအခုလက်ရှိဖြူမှာပဲရှိနေသေးတယ်ကျွန်တော်တို့တိုက်ဆွေးနွေးကံအတွက်စောင့်နေပြီးတယ်ဆိုတော့ကျေးဇူးအထူးတင်ပါတယ်ဒေါက်တာရံမျိုးသိန်းဒေါက်တာရံမျိုးသိန်းနောက်ဆုံးသိထားတဲ့ဖြူမဲစန္ဒနယ်ကပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးလွတ်တော်အချင်းကြီးအရရအချင်းယုံပြောပြပေးပ
ါဟုတ်ကဲ့ပိုကျွန်တော်နောက်ဆုံးသိရတဲ့အနေအထားရပါလေကျွန်တော်တို့မဲယုံပေါင်း221ယုံအနက်ကမဲယုံပေါင်း60ရဲ့အဲတက်လာတဲ့စရင်တွေအရာကြည့်မယ်ဆိုလို့ရှိရင်က
ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဲကိုယ်စားလှယ်လောင်းတွေကမဲယုံပေါင်း53ယုံလောက်မှာအနိုင်ရရှိနေတာကိုတွေ့ရပြီးတော့အဲဥမာသူရဦးရွှေမန်းကမဲယုံ4ယုံလောက်မှာအနိုင်ရနေတာကိုတွေ့ရပါတယ်အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကပြည်သူလွတ်တော်မှာရောအမျိုးသားလွတ်တော်မှာရောတိုင်းဒေသကြီးလွတ်တော်မှာရောတိတိတာတာအတာစီးရပြီးတော့အနိုင်ရရှိနေတာကိုတွေ့ရပါတယ်အဲနောက်ပြီးတော့ဒီနေ့ပေါ့လေမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးမှာကြိုတင်မဲရေးထွက်တဲ့အခါမှာအဲသူရဦးရွှေမန်းကကြိုတင်မဲ900-900မဲလောက်ရတယ်လို့သိရပါတယ်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးတန်းညွန့်က222မဲရတယ်လို့သိရပါတယ်နောက်ဦးကိုကိုကျော်ကတော့မဲ180လောက်ရတယ်လို့ကြားရပါတယ
်အဲ့တော့
လက်ရှိအနေထားမှာ
ဟုတ်ကဲ့
ဟုတ်ကဲ့
စပြောပါခင်ဗျ
ဟုတ်ကဲ့လက်ရှိအနေထားမှာဟိုဖြူးမျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာကျွန်တော်တို့ဒီပရိုဂျက်တာနဲ့ဒီချေးရွာကြီးမဲယုံနေရနေရတဲ့မဲရလတ်တွေကိုအချိန်နဲ့တပြေးညီထိုးပြနေပြီးတော့ပြည်သူလူထုအတော်များများလည်းအဲ့ဒီရှိမှာစုယုံရောက်ရှိပြီးတော့လက်ခုပ်လက်ဝါးတွေတီးပြီးတော့အောင်ပွဲခံနေတာကိုတွေ့ရပါတယ်ဗျ
အခုတတိတော့မဲတွေရေတွက်နေတုံးပဲပေါ့မပြီးသေးဘူးပေါ့နော်
ဟုတ်ကဲ့ခင်ဗျ။နောက်တချို့နည်းနည်းအလန်းဝေးတဲ့နေရာတွေကမဲတွေကိုဆက်တွယ်ပြီးရယူဖို့အတွက်သူတို့စူးစမ်းနေပါတယ်ဗျ
။ကိုရံမျိုးသိန်းကုနာပြောတော့တဲ့အထက်မှာမဲပေါင်း221ယုံမှာ60မှာ53ယုံစသည်အဖြစ်ပြောတဲ့အခါကျတော့မဲယုံအရှိအတွက်ကတော့ဒါအခုအချိန်ထိပြောရမယ်ဆိုရင်ဟိုမဲယုံအရှိအတွက်တဝက်ကရလတ်တီတောင်မှမရှိသေးဘူးဆိုတဲ့အတိတ်ပဲပေါ့60ပဲဆိုတော့
ဟုတ်ပါတယ်ဗျ။ဟုတ်ပါတယ်။အခုမှသူတို့ဟိုအဲ့ဒီမဲတွေကိုလက်ခံပြီးတော့ဟိုပေါင်းဖို့အတွက်လုံနေတဲ့နေသားမျိုးရှိပါတယ်ဗျ။
ကျွန်တော်ကျန်တဲ့မဲယုံနောက်ထပ်မဲယုံပေါင်း100ကျော်150 160လောက်ကအရေးအတွက်ဒီလည်းပဲအခုလက်ရှိရှိနေတဲ့ရလဒ်ကိုပြောင်းပြန်ဖြစ်သွားစေနိုင်တာပဲနော်
။အဲပြောလို့တော့မရဘူးပေါ့လေဒါပေမဲ့သူတို့ကျွန်တော်မေးကြည့်တဲ့အနေအထားရပေါ့လေဥပမာဖြူးမျိုးပေါ်မှာဟိုအဓိကကျတဲ့မဲယုံ9ယုံမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကအပြတ်အသတ်အနိုင်ရရှိထားတယ်လို့လည်းသိရပါတယ်ဗျ။နောက်ပြီးတော့လက်ရှိဟိုကြံရှိတဲ့မဲယုံ150အနက်မှာတော့မဲယုံထက်ဝက်ကျော်လောက်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်နေနဲ့အနိုင်ရရှိဖို့အလားအလာအတော်ကောင်းနေတယ်လို့လည်းသိရပါတယ်ဗျာ
ဒေါ်ရံမျိုးသိန်းကအဓိကကျတဲ့မဲယုံလို့ပြောတာဘာကိုကြည့်ပြီးတော့အဓိကကျတယ်လို့ပြောတာလဲ
အဲဥပမာအဖြစ်ကျွန်တော်တို့ဖြူးမျိုးပေါ်မှာရှိပြီးတော့အဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အကျိတ်နဲ့ရှင်ပြန်ရမယ်လို့အဲ့တမထားတဲ့မြို့ပေါ်ကမဲဆန္ဒနဲ့၅ခုပါအဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေကအပြတ်အသတ်အနိုင်ရခဲ့တယ်လို့သိရပါတယ်ဗျ
အကျိန်းနဲ့ရှင်ပြန်ရမယ်နောက်မဲဆန္ဒရှင်အရေးအတွက်လည်းများတယ်ပေါ့အဲ့လိုလား
ဟုတ်ကဲ့များလည်းများပါတယ်ဗျဟုတ်ကဲ့
ဖြူမျိုးရဲ့အခုအချိန်တွေကတိတိဆိတ်ဆိတ်ငင်ငင်တက်တက်ပါပဲလားရာသီဥတုကောင်းပါသလားမီးတွေပါတယ်ရောပြတ်ပါသလား
ဟာရာသီဥတုကောင်းပါတယ်ဗျမီးလည်းမပြတ်ပါဘူးဟိုတိတိဆိတ်ဆိတ်ငင်ငင်တက်တက်ပါပဲအားလုံးကလည်းပုံမှန်အတိုင်းပါပဲစီကန်းကြပါပဲနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှရှိတယ်ပြည်သူလူထုကလည်းပဲရှေ့ကန်းကြပဲအဲ့လိုဟိုစောင့်ပြီးတော့ကြည့်နေတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့ပါတော်တော်ရမျိုးသိန်းလိုင်းပေါ်မှာဆက်နေပြပါကျွန်တော်တို့ဒီစတူဒီယိုတဲကဖိတ်ခေါ်ထားတဲ့ဆရာတို့နဲ့လည်းကျွန်တော်တို့ဆွေးနွေးပါမယ်တော်ရမျိုးသိန်းကိုလိုအပ်ရင်လည်းကျွန်တော်ထပ်မေးပြစီလိုင်းပေါ်မှာဆက်နေပြပါဆရာတော်တင်းစွေနဲ့ဆရာဒေါက်တာနေကင်ပေါင်ကစ်ကင်ဆိုတော့အခုကျွန်တော်တို့တည်ထားရသလောက်ဆရာတို့လည်းကြားပါတယ်အားလုံးတည်ထားရသလောက်အခြေအနေအရရပ်ပေါ့လေဒီအချင်းကြီးရက်ရက်အရာဒီရွေးကောက်ပွဲပေါ်မှာဒီနေ့ရွေးကောက်ပွဲပေါ်မှာဆရာတို့ရဲ့ရေပုံရသုံးသက်ချက်ကျွန်တော်အရင်ဆုံးသိပြရစီဆိုတော့ဆရာဒေါက်တာတင်းဆွေအရင်ပြောပါခင်ဗျဟ
ုတ်ကဲ့ကျွန်တော်တော်တော်လေးစိတ်အားတက်ကြွပါတယ်နောက်တစ်ခါဟိုအသက်ပိုင်းပြောရင်25နှစ်လောက်တော့ပြန်နှုတ်ပြိုသလိုပေါ့လေကျွန်တော်တို့ဒီနေ့ဒီချိန်မှာ1990တော့ကလည်းမဲရက်လက်တွေအဲမဲတွေရေးပြီးပြီကျွန်တော်တို့မြို့နယ်ပလဲမှာဆိုရင်မြို့နယ်ကတော့ဟိုရေးပြီးလို့ဟိုကျွန်တော်တို့နိုင်တာတော့သိတယ်ပေါ့လေတော်တော်ကော်မရှင်ကတော့နောက်အဲမြမရုပ်မြင့်တညာတာနောက်တရက်ချာမှကြီးညာတယ်ခင်ဗျအဲတခုအဲနည်းနည်းတူတာလေးတခုကတော့1990ခု2015လဲပြီးတော့မှအနံ့ရရှိတယ်လို့ဟိုကိုကိုကိုပေါ့လေအဲသိထားတဲ့ပုံကိုယ်တွေကလည်းအဲသိကြည့်တော့ဟိုဘာခေါ်မလဲကျွန်တော်တို့ဟိုအကောင်းမြင်လွန်းတဲ့ပုံကိုယ်တွေတယောက်မှရှိမလို့မမြင်ဘူး1990တော့လဲကျွန်တော်တို့ကလည်း နိုင်နာတော့တိနေတယ်နိုင်ပြီမလို့ငါတို့တော့မောင်းကျက်တည်းကြီးနဲ့လွတ်တော်ကြီးသွားမယ်လို့တော့စိတ်ကူးမမြင်ခဲ့ရဘူးခင်ဗျာ
ဆရာ1990လုံးကဆရာ
ဟုတ်ကဲ့
ရွေးကောက်ပွဲဝင်တဲ့အချိန်မှာရွေးကောက်ပွဲမှာအနိုင်ရမယ်လို့တရားယုံကြည်ခဲ့လား
အဲ့ဒါတော့ယုံတယ်ဗျယုံတယ်ခင်ဗျာဘာကြောင့်ဆိုနေရာတကာတော့ကျွန်တော်မဲယုံနေအဲ့နေရာဒီမေလ29နေ့ပေါ့လေမနေ့စောရက်နေ့ညနေအထိသွားတော့လဲပဲကျွန်တော်တို့နိုင်မယ်လို့ဟိုသိတယ်တနည်းပါရွေးကောက်ပွဲမဲစီဝင်ကာလာကလည်းသိပါတယ်ခင်ဗျာသို့တော်လည်းအလောက်ထီတော့နိုင်မယ်လို့တော့ကျွန်တော်သိပြီထင်
တယ်ဘာမှန်းငယ်ကိုအခုရွေးကောက်ပွဲမှာရောဆရာမဲဆန္ဒနဲ့မှာဆရာမျှော်လင့်ထားတဲ့ပါတီကအနိုင်ရမယ်လို့ဆရာအဲ့လိုယုံကြည်ခဲ့လား
အဲအဲ့လိုတော့ကျွန်တော်အာမမခံရတဲ့မနေ့အထိကျွန်တော်အာမမခံနောက်မနေ့ညမဟုတ်မနေ့ညအထိပေါ့လေကျွန်တော်ညဟိုစနေတစ်ချက်လောက်ကျွန်တော်အိပ်ရဝင်တဲ့အထိကျွန်တော်မပြောရပါဘူးသို့တော်မနေ့ဆိုကျွန်တော်၄နိုင်ခွဲလောက်ဒီ VOE TV မှာလာပါလာမှမလို့လက်နိုင်ခွဲထပြီးတော့ကျွန်တော်ရဲ့ဟို Facebook check လုပ်တော့ပလဲမြို့နယ်ကပရမအိုးဆုံးမို့လေမောင်းတုံဆိုတဲ့ရွာကကျွန်တော်တို့ energy ကိုယ်စားလှယ်400ကျော်နိုင်ပြီးတော့ပြီးခိုင်ဖြိုးက30ကျော်ရတယ်ဆိုတဲ့သတင်းနဲ့ကျွန်တော်မင်္ဂလာနေ့ကိုစခဲ့တာပါခင်ဗ
ျဟုတ်ကဲ့ဆရာပဲလှည့်လာပါဦးမယ်ဒေါက်တာနက်ကင်ပေါခစ်ကင်ဆရာရဲ့ဒီနေ့ရွေးကောက်ပွဲပေါ်မှာရေပုံရ30ချက်အားလေးလက်ကြပါစေ
ပရမအဆုံးကျွန်တော်နဲ့အနေနဲ့လည်းကျွန်တော်တော်တော်အားကြပါတယ်အဲဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံတကာလည်းတော်တော်စိတ်ဝင်စားကြတယ်အဲ့ဒီပြင်ကျွန်တော်မနေ့တနေ့ကလည်းကျွန်တော်ဒီအဲမြန်မာပြည်မှာရှိတဲ့ဆွေမျိုးတွေကိုကျွန်တော်ဖုန်းဆက်ခဲ့ပါတယ်သူတို့လည်းတော်တော်တက်ကြွခဲ့ပါတယ်နေ့ပေါင်းများစွာနောက်ပိုင်းမှာခုလုံမျိုးချင်းရတဲ့အတွက်ကြောင့်မို့လေအာနိုင်ငံရေးလေလာသူတယောက်အနေနဲ့လည်းအာကျွန်တော်အားရမိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်အခုထိကျွန်တော်တို့တည်တဲ့လောက်ကfree and fair တရားမတရားမဖြစ်တော့မှဖြစ်တယ်လို့ပြောရမှာပဲဒါပေမဲ့ကျွန်တော်တို့တခုတန်တရားရှိသေးတာတော့အစိုးရအတိတ်မပေါ်မချင်းတော့ကျွန်တော်တို့ဒီလိုဖြစ်ရမယ်ဖြစ်မယ်မယ်ဆိုတာဟာတော့ကျွန်တော်တိတ်မပြောချင်သေး
ပါဘူးဟုတ်ကဲ့အစိုးရအတိတ်ပိုင်းတော့ကျွန်တော်နောက်ပိုင်းမှတခါဆက်ဆွေးနွေးရအောင်ဆိုတော့ဒီကနေ့ရွေးကောက်ပွဲအခြေအနေအရရက်ကဆရာတို့အခုတည်နေတည်ထားတဲ့လောက်အချင်းရက်ကဒီနေ့မတိုင်ခင်ဆရာတို့မှရှိခဲ့တဲ့မျောလင့်ချက်အတိုင်းတကယ်ဖြစ်သလားဒါမှမဟုတ်ထူးထူးခြားခြားဖြစ်ခဲ့သလားကွယ်လွယ်ချက်
ကျွန်တော်အမြင်နဲ့တော့တိတ်မထူပါဘူးဒီလိုပဲ
ဒီတိုင်းဖြစ်မယ်လို့ပြောနေတာပ
ဲအများတော့ဖြစ်တဲ့တိုင်းဖြစ်လာမယ်လို့ကျွန်တော်ညွှန်နေခဲ့ပါတယ
်ဆရာတော်တင်ဆွေရော
ကျွန်တော်တော့မဟုတ်ဘူးခင်ဗျကျွန်တော်ကတော့ပြောသလိုဘယ်ဟိုဒီ2005ယူကော့ပွဲကိုဘယ်သူမှဘယ်တော့ငါမှကြိုတင်မျောမှန်းချက်တွေဖြစ်လာစရာအမခန့်ချက်မရှိပါဘူးတနည်းအားဖြင့်မနေ့ပိုင်းနဲ့ညခင်းတောင်မှမတူအောင်ပေါ့လေအခြေအနေတွေကပြောင်းလဲနေတော့ကဟိုသို့တော်လည်းပဲဟိုပုံပြမြင်ပြတ်ကြည့်လိုက်လို့ရှင်တော့ NLD ဘက်ကတိုးလာပြီးတော့တဖက်ကကြတော့တဲ့အချိန်မှာရုပ်ောက်ပွဲကြီးမဲပေးပြီးတော့ရက်လက်တွေဖြေလာကတော့ဟိုဂရပ်ပုံပြမြင်ရတော့ NLD သွားတဲ့လမ်းကြောင်းကိုအဖြေထွက်လာတာပေါ့ခင်ဗ
ျဒီနေ့အခုထက်တိဆရာတို့တည်ထားသလောက်အချိန်တွေအချိန်ကာလရတော့ဆရာဒီနေ့မတိုင်ခင်တုန်းကလူဒီလောက်ထိတော့ဆရာမျောလင့်မထားခဲ့ဘူး
ပေါ့မထားခဲ့ပါဘူးခင်ဗျဟုတ
်ပါတယ်ဒေါက်တာရံမျိုးသိန်းဒေါက်တာရံမျိုးသိန်းကိုတိုင်ရောကျွန်တော်အခုနမေးခွန်းကိုဘယ်လိုပြင်မလဲဒေါက်တာရံမျိုးသိန်းဒီနေ့တွေ့ရကြုံရတဲ့အခြေအနေဒီဒေါက်တာရံမျိုးသိန်းဒီမတိုင်ခင်ကမျောလင့်ထားတဲ့အခြေအနေနဲ့တထက်သေးကြပါရဲ့လား꽌လွဲသလား
အဲကျွန်တော်အမြင်ကတော့ကျွန်တော်မူလမျောလင့်ထားတာတက်ကိုအဲပြည်သူလူထုရဲ့စိတ်ဝင်စားမှုတော့ပြည်သူလူထုရဲ့ကိုတိုင်ကိုကြပါဝင်မှုဒီအပြောင်းအလဲကြီးအတွက်ကိုဟိုအင်တိုက်အားတိုက်ဆောင်ရွက်မှုအပိုင်းတွေမှာကျွန်တော်မျှော်လင့်ထားတာတဲ့အင်မတန်မှအဲမြင့်မားတယ်လို့ကျွန်တော်ကတော့သုံးသပ်မိပါတယ်ဗ
ျဒီမတိုင်ခင်ကဟုတ်ကဲ့
အောက်ခြေမှာတွေးရတဲ့အနေထားတွေကနောက်ဆုံးကိုအောက်ခြေစင်းရဲသားဒုဘော်လေနော်အောက်ခြေကြောမွဲပြည်သူလူထုကိုတိုင်ကိုနိုင်ကိုကဒီရွေးကောက်ပွဲမှာအပြောင်းအလဲအတွက်အင်တိုက်အားတိုက်ပါဝင်မဲပေးဖို့အစဉ်သင့်ဖြစ်နေတာကိုနေရာနဲ့အပြားမှာတွေ့လိုက်ရပါတယ်ဗ
ျဟုတ်ကဲ့ဒေါက်တာကိပင်ကျွန်တော်တို့တတိယနေ့တွေမှာလည်းကျွန်တော်တို့ပြောထားပါတယ်တချို့နေရာတွေမှာကိုယ်ကရာတော်လဲတချို့အခြေအနေလေးတွေဒါတော်တော်နေရာတော်တော်များများမှရှိပါတယ်ဆိုတော့အတိအခြေအနေတွေဒီဆရာရဲ့ခံမှန်းချက်ဆရာရဲ့ကြိုတင်တွက်ဆထားချက်အရာအတိလောက်ပဲဖြစ်တာဟာယူကောက်ပွဲအတွက်အခြေအနေကောင်းတယ်ဒီယူကောက်ပွဲတည်တနည်းအားဖြင့်ပြောရရင်ဆရာရဲ့ဟဲ့လားကျွန်တော်တို့အခုချိန်ထိပြဿနာကြီးအကြီးကြီးဆိုတဲ့ဟာမျိုးကျွန်တော်တို့အခုချိန်ထိမကြားသေးဘူးအတကူကဒီရွေးကောက်ပွဲကိုဆရာတယောက်တည်းအမြင်နဲ့ဘယ်အတိုင်းအတာထိလွတ်လပ်တရားမျှတတယ်လို့ဆရာပြောနိုင်ပြီလဲ
The Huro Shida Bobia, Huma, English Galup, Yomas Lucian, General Nangama, Democracy Senior Pionle Shidaga, Incremental Democratization, Gradual Changes Bolly. So, General Huma, the Jinchende Democracy Nangamulo, General Mamotake War. General Nanga Nitaya Solution, Genomi Ma, we have to accept it, no, the Lone Geno, China Melogeno.
ดังนั้นจนวันนี้เราจะคุยกับบาร์เดสโลชิ่งจนเรามีมาเปรียบคู่เลสซี่ลุยยูจิเมสโลชิ่งฟิฟตี้ทูมิลเลนลาวชีเดไอเทก้าต้องเสนเนมิลเลนลาวเบ้เมทเทคุนยาเดสโอตัวเมียเมทเทคุนมียาวอะไรจันนั้นตัวเสียมกังพิเคเลยตัวต้องเสียแต่ต้องเสียลุยแต่ต้องเสียลาวเบ้เมทเทคุนต่ำมาจากเนี่ยกันยิ่งลุยลาวเบ้ไปลุยยาร์มูกุลาเสียเสียเอาไปดูดีจันเนี่ยลุยพิจารณาเลย
สรุปแล้วอุมาเอกชิมพีเนี่ยแชมป์พีเนี่ยมาตั้งแต่ตัวมีมีเมทเทคุมียาวอ่ะพี่จะขายพีมาโทนี่ละก่อนเบสรุปตัวมีมีทุกทีตั้งแต่ที่ตั้งมาพีเดตเจ้าอะไรดีอ่ะจันโอตัววันนี้มีบาร์เลยตัวแต่ตัวอะไรมีนี่จ้าละบ่ล่ะดีเอชเองก็ยาวลายมาตัวเลยเมทเทคชินละบ่ได้ไหมเราส่งจันโออาชีนี้มีมีจ้าบ่ตัวเมทเทคุมียาเลยตัวจ้าตัวตัววันนี้มีบาร์เลยเสียกูเรื่องกูกี่ได้ยังนะ
เอาเด้อเราจันโอที่เราสกายเสียเลยสกายได้ที่ได้ก
တွေကကြက်ခိုင်ရေးပါတီကိုမဲပေးတဲ့လူရှိတယ်ကျွန်တော်ငြင်းရတော့ NLD ကိုမဲထက်ပေးမယ်တဲ့ဆိုတော့ကျွန်တော်ကြားရတဲ့လောက်တော့သူတို့ကအချင်းကြီးကောင်းပါတယ်လို့ကျွန်တော်ကြားရပါ
ချင်းကြီးကောင်းတယ်ဆိုတာဆရာဘလို့
ကောင်းတယ်ဆိုတာသူတို့ကလွတ်လပ်စွာမဲထက်ခွင့်ရပါတယ်လို့
အဲ့ဒီဒေတာပဲမှာတော့မဲပေးပွင့်နဲ့ပတ်သက်ပြီးတော့လွတ်လပ်လုပ်နိုင်တာ
ကျွန်တော်ကြည့်တဲ့လောက်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆရာရော်ဒင်းဆိုရင်60ရွေးကောက်ပွဲနဲ့အခု2015ရွေးကောက်ပွဲဆရာလွန်ခဲ့တဲ့နှစ်အစိတ်ကာလဒီနေ့ဒီလိုအချိန်ကမျိုးဆရာစိတ်ထဲမှာအတွေ့အထဲမှာပြန်ရောက်နေမယ်ဆိုတော့ဒါတိတ်သေးကြတဲ့ကိစ္စပါဆရာမဲဆန္ဒနဲ့ကိုလည်းပဲဆရာတတိယနေမယ်ဆိုတော့တိတ်သေးကြတဲ့ကိစ္စပါကျွန်တော်ဆရာရဲ့စိတ်ထဲအတွေ့အကြုံသိချင်တာက60ရွေးကောက်ပွဲဒီနေ့ကအခြေအနေနဲ့ဒီကနေ့ရွေးကောက်ပွဲနေ့ကအခြေအနေနဲ့ဆရာဘလို့ထူးထူးခြားခြားခံစားရပါလဲ
ဟုတ်ကဲ့90တုန်းကကျွန်တော်တို့နိုင်ပြီးတော့အနာလွဲပေးမလားမပေးဘူးလားဆိုတော့အဲဆိုရင်ကြီးဆိုရင်စိတ်တစ်ခုတည်းသာရှိခဲ့တယ်။ခု2015နိုင်ငံရေးခင်းကျင်းတဲ့ရွေးကောက်ပွဲရက်လက်အဲတည်သမျှကိုကြည့်လို့ရှိရင်တော့အာဒီလွတ်တော်တဲမှာ NLD ပါတီသို့မဟုတ်ပြည်ခိုင်ဖြိုးပါတီဘယ်နဲ့ရခိုင်နှုန်းရမလဲဆိုတော့မသိတဲ့မေကွန်ကြီးနဲ့အဲ့မေကွန်ကြီးကခုထိရှိသေးတယ်နောင်လည်းပဲအဲလပိုင်းလောက်ထိကိုအဲ့တိုင်းရှိနိုင်တယ်လို့ယူဆပါတယ်နော်အဲဒါကစိုးရိမ်မှုသို့သောမျောလင်းချက်တော့ရှိတယ်ခင်ဗျအဲ့ဒီမျောလင်းချက်က1990တုန်းကမျောလင်းချက်နဲ့မတူအခုဟာကတော့မျောလင်းချက်ကြီးဟိုကတော့ဟိုအဖြူနဲ့အမဲနှစ်ခုပဲအခုတော့ကဒီလာမဲ့ရုပ်ကပဲရက်လက်တဲ့တရားဝင်ကြီးညာပြီးနဲ့လွတ်တော်သို့မဟုတ်အစိုးရဖွဲ့ရေးကိစ္စရောက်တဲ့ကာလအတွင်းမှာပမာနိုင်ငံအတွက်အခွင့်အလမ်းကောင်းကြီးတစ်ခုရှိတယ်။ပမာနိုင်ငံအတွက်ဒီမကပဲနဲ့ပေါ့လေ။ကျွန်တော်တို့ဟိုဒီနေ့အာဏာယူထားတဲ့ပြည်ခိုင်ဖြိုးပါတီတနည်းအားဖြင့်ဒီဖွဲ့စည်းပုံထဲမှာစပြီးတော့နိုင်ငံရေးမှာဥဆောင်ကဏ္ဍကပါဝင်နေဆိုတော့မြန်မာတက်မလို့ပေါ့လေ။အဲ့တော့အဲသုံးပွင့်ဆိုင်လုံးအတွက်အင်တန်ကောင်းတဲ့အခွင့်အလမ်းတစ်ခုကိုလာမယ့်ရသက်ရပတ်တီအတွင်းမှာဖော်ဆောင်ဖို့ကျွန်တော်တို့မျှော်လင့်ချက်ရှိပါတယ
်။ဟုတ်ကဲ့။တိတ်ကောင်းပါလေဆရာ။ဒီဆရာပြည်စုပြောဆိုကြတဲ့မတ်ချန်တဲ့စတဲ့မှာပဲကျွန်တော်တို့ကကင်းဘောတော့မေးချင်တာကဥမာဒီမိုကရေစီအတန်တင့်အတားကြပြည်သားနိုင်ငံတွေပေါ့လေကျွန်တော်ကမြန်မာနိုင်ငံကိုအမေရိကန်လိုနိုင်ငံမျိုးနဲ့ထိနှိုင်းရှင်နေမှာဘူးဒါပေမဲ့တခြားဒေတာတွေမှာပဲဖြစ်ဖြစ်ဒီမိုကရေစီထုံကားပြည်သားနိုင်ငံမျိုးမှာဆိုရင်ရုပ်ောက်ပွဲလုပ်တယ်ရုပ်ောက်ပွဲပြီးသွားပြီဆိုရင်ရှုံးတဲ့လူကလည်းပဲကျွန်တော်ရှုံးပါတယ်ကျွန်မရှုံးပါတယ်ဆိုပြီးတော့ရက်လက်ကိုကြည်ကြည်နဲ့နဲ့ကြည်လက်ခံပြီးတော့ကျင်ကြတယ်နိုင်တဲ့လူကလည်းပဲအဲ့လိုအချိန်မျိုးကြာရင်ရှုံးတဲ့လူကိုတယ်လီဖုန်းနဲ့တော့လကောင်းလူကလည်းတော့လကောင်းတွေ့ပြီးတဲ့အခါကျတော့တိုင်ဘက်ကောင်းဖြစ်တဲ့အတွက်ဟလာဝန်တာပါတယ်ဂုံယူပါတယ်စသည်အားဖြင့်ဟလာရှုံးတဲ့လူပဲနှစ်သိမ့်နေဒီမတိုင်ခင်ကသာအပြိုင်လံပြောကြမယ်ဆိုကြမယ်တိုက်ခဲ့ကြချင်းတိုက်ခဲ့ကြမယ်ယူကဝန်မအရှုံးနိုင်ပေါ်သွားပြီဆိုတာနဲ့တော့ပြောရရင်တော့ပြန်လည်တင်းမြက်ကြီးပေါ့ပြန်လို့လို့ကြောဆိုတော့မြန်မာနိုင်ငံမှာရောကျွန်တော်အရှုံးရလတ်လို့ပြောရင်အရှုံးရလတ်ကိုကျွန်တော်ဘူးဘူးမှပြောတာမဟုတ်ပါဘူးဘယ်ပါတီပဲဖြစ်ဖြစ်ပါပဲလူပုဂ္ဂိုလ်ပဲဖြစ်ဖြစ်ပါဒီလိုမျိုးဒီမိုကရေစီရင့်ကျက်တဲ့စိတ်နေစီတာထားဖို့ဆိုတာတော့ဟိုဒီမိုကရေစီရနိုင်မှာမဟုတ်ပါဘူးစိတ်ဓာတ်ထားနိုင်ရင်ပြီးတာပဲအဲ့လိုမျိုးမြန်မာနိုင်ငံမှာအရှုံးရလက်ကိုជីជីနက်နက်နဲ့ជីជីပြူပြူနဲ့လက်ခံနိုင်ဖို့ဘာလိုပါလဲဆရာလူတွေမှာ
Cina memara balas loh sih, kena jodoh loh. Jinjit de demokrasi mahuk dah, mahuk dah tekan dah, no. Nau tu kuga, betul betul lah, betul lah. Betul lah de luar biasa, minit, amia tabon ya, amia aje ni betul lah de. Teruga, ceru memapi de, ceru anaga de, akun sunuk bima me sura lo. Tapi orang tiap trust boleh, mutual trust. Ada terus ye ciri lo cina mili betul be apa be parti betul lah betul lah tapi orang tiap cuma terus trust mesti bos lo sih anaga cero memapi tu terus makau ni lah kanabo lo jadi trust agak ye ciri lo cina
mili saya lupa mula memapi mah jatuh na domi mili di trust saya biar jodimu dia joni le jatuh na ni kalal le sejajar lah dia joni le senyap le be tinggi le dah saya orang susu susu le nyai tiba tapi ni tapi jodimu dia joni lupa mula saya di trust ya bos
lupa mula lupa dah memapi pinai na domi sih.
Okay, they go mare. Tora yanude, Janaguna mire mego. A shongu, Jijinana lekan bido. The shonga la time, she set toabu dre. Hala, dime y konga gongju dre, who bongs on the dog dre, bari, blue sitane, lekan buluva later on within blue mille.
Janominaro, O Nashi Anaya, Kidonzu Chanka in a punyuri party gongs on the yaw, Tamaro gongs on the yaw, Taina gongs on the yaw. No. Along body, democratic gongs on the Aloha. A muda piane, Timia Yi Sude, no, she mentioned Jigu. Let to each other, Yun Gigine, Lakamu, Lua de Luchanoa, Mimare. Now, well, you don't wear a loma. Alo Pawine, no Nanga Yisuni, where he got it, the same. A muda new mount, so ya pons and mugo, Porsau Naimo. Nanga Yi, the portuni jet the Yaboma, a chigan Porsau Naimo. Adika lu ade lu cenderung miamare.
Okay.
Kena ha cenderung jamah kuala ni de. Jomji muri jalan di sawi itu pertama tu cilem cilem lu cenderung jomji bare.
Okay. Terus yang itu yang cium ni ada mare. Cenderung cinta mana cuci jalan. Siapa ni aku cenderung second lise silau bila me. Siapa orang suwe. Sisa biru siapa guna biru itu mare paropa bare. Cenderung aku juga buat ni. Nau jalan itu lah me ni. Adika ni biru suha de pola de cinti. Siapa suwe ni adika pasi bare.
ตําโรเวครับเนี่ยปัจจุบันนี้สรตําโรอ่ะอู้เฉิงทีลูดิษินญาอยู่กับป่วยนี้มาปีเกเรกะดิกูโหไม่ตีได้อูปอเนาะครูโบยมุยิเมอออนไลน์เบลูลาไม่เลยเราไม่ตีบดุมาไม่ตีไอ้นี่ตะเฉ็ดป่ะครับโอเคเสียรอกินอ่ะจนเราโทนี่ละกองมาเป็ดตําโรมาตรุมาตรุอานาชีเลยสรตรุก็ตะเกลุอนาคตกูจิมา
จรุนายงานนากะด้วยก้าวหน้าโหจี้มะล่ะดาวโมตรุยี้อี้ตึกกูเวอูซาเป้มะล่ะสรุปประมาณมูตีเมลุจรเนาะแหละไอ้โหลอยู่ซะตรุยะเมียวเต็งตะโบตุลาดีเสียเนี่ยวเยมะเฉกกูหอบบ่ยะตั้มรอเยอณีถาน้อตะคูก็รอจรุอะเย่เป้เส่เป้ซะสั่นยี้เยอะลาลาไอ้นี่นักคู่ก็รอตลอดเลยอี้ปาเลยเมลุจรเนาะเมียนมาเลย
โอเคเสียรอดิ้นสุยเสียรอนายเกมองคิปปิ้งตลอดยะเมียวเต็งตลอดต้องหยอดโปเลยเจซุเมียอี้ติมาเลยครับเนี่ย มาดึงอีกทายเปลี่ยนอยู่ป่ะโอเคပါရှင်ခုကြောကြောတင်ကျေးဇူးပါရှင်ဒီမြန်မာရွေးကောက်ပွဲပြီးနောက်ဆုံးရသတင်းတွေရရှိဖို့ပြည်တွင်းပြည်ပဖီအိုအေသတင်းတောက်တွေ 1 or 2 1 or 3 ဆက်ပြီးတော့စူးစီးနေကြပါတယ်ရွေးကောက်ပွဲဆိုင်ရာထူးခြားဖြစ်စဉ်တွေထွက်ပေါ်လာရင်လည်းဖီအိုအေအင်တာနက်ဆာမျက်နှာဘာမီစတော့ဖီအိုအေနျူးစတော့ကမှာဇက်တိုက်ဖော်ပြပေးနေမှာဖြစ်တယ်လို့ဖီအိုအေမြန်မာပိုင်းစီစဉ်ရဲ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မနေ့ပြန်ຫນွေမာလာ9ရက်နေ့ရွေးကောက်ပွဲရလဒ်ဒီတရားဝင်ကြီးညာမှာမှုတော်ရရှင်များနဲ့မြန်မာပြည်သူပြည
This program has come to you from the Voice of America, Washington.